Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2024ခုနှစ်အောက်တိုဘာလ20ရက်တနင်္ဂနွေနေ့မနက်ဖက်ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပန်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖက်တန်းလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Israel ဝန်ကြီးချုပ်နေအိမ်ကို drone နဲ့ပစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ Israel ကသတင်းထုတ်ပြန်ပါတယ်။ Iran, Russia နဲ့ Oman တို့ပါဝင်တဲ့အိန္ဒိယသမုဒ္ဒရာထဲပူးရဲရေတပ်စစ်ရေးလေ့ကျင့်မှုကိုစနေနေ့မှစတင်ခဲ့ပါတယ်။စစ်ကောင်စီစစ်ကြောင်းထိုးနေတဲ့ဘူတလင်တဝိုက်တပ်ဖြတ်မီးရှို့ခံရတာတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ
်။အခုလိုနောက်ဆုံးရသတင်းတွေပြီးမှတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီအဝေးရောက်မြန်မာတွေတဲကထူးထူးခြားခြားအမေရိကန်နိုင်ငံရေးမှာပါဝင်နေပြီးမီရှိဂန်ပြည်နယ်ကယ်လွန်ခရိုင်အုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးအဖွဲ့ဝင်ကော်မရှင်နာတဦးဖြစ်ဖို့ရီကောက်ပွဲဝင်မဲ့သူတဦးနဲ့ဆက်သွယ်မြင်းမြန်းချက်ကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့ဒုအတန်းအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့နိုင်ငံရေးစီးပွားရေးကမ္ဘာရေးအကြောင်းအရာအစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။
Israel ဝန်ကြီးချုပ် Benjamin Netanyahu နေကိုစနေနေ့က drone နဲ့ပစ်မှတ်ထားတိုက်ခိုက်တာခံရတယ်လို့ Israel အစိုးရကသတင်းထုတ်ပြန်ပါတယ်။ October 9ရက်တိုက်ခိုက်မှု season 2 Hamas ခေါင်းဆောင်ကို Israel တပ်ဖြတ်ခဲ့တဲ့နောက် Gaza က Hamas နဲ့ Lebanon Hezbollah တွေက Israel ကိုမပြတ်တိုက်ခိုက်နေတာပါ။ Hezbollah တွေကပုံစံသစ်နဲ့တိုက်ခိုက်မယ်လို့ကြေညာခဲ့ပြီးနောက်တနေ့မှာပဲ Lebanon ဘက်ကဒါဇင်နဲ့ချီတဲ့ rocket ဒုံးကျည်ပစ်ခတ်တယ်လို့ Israel စစ်တပ်ကပြောပါတယ်။ဝန်ကြီးချုပ်ယုံကတော့မြေရေပင်လယ်ကမ်းရိုးတန်းကေစရီယာမြို့မှာရှိတဲ့ဝန်ကြီးချုပ်နေကို drone နဲ့ပစ်မှတ်ထားတိုက်ခိုက်တာခံရတယ်လို့ပြောပါရတယ်။ Hezbollah ကဒါကသူတို့တိုက်ခိုက်တာလို့မပြောဝင်ပဲ Israel မြောက်ပိုင်းနဲ့အလယ်ပိုင်းကို rocket အများပြားနဲ့ပစ်ခတ်တယ်လို့ပြောပါရတယ်။ Israel က Lebanon က Hezbollah ရဲ့ရုံးရှိရာ Beirut တောင်ပိုင်းဒါဟီယာရပ်ကွက်လေကြောင်းနဲ့ဆယ်ကျင်းတဲ့မင်းတိုက်ခိုက်တယ်လို့ Lebanon အာဏာပိုင်တွေကပြောပါရတယ်။ဒါက Hezbollah ကိုပစ်မှတ်ထားတာလို့ Israel စစ်တပ်ကပြောပါရတယ်။ Gaza မှာလည်းဆေးရုံတွေရှိတဲ့နေရာ Israel တပ်ကပစ်ခတ်တဲ့အတွက်24နာရီအတွင်းကလေးငယ်အပေါင်းလူပေါင်း50ကျော်သေဆုံးပါတယ်။အီတလီမှာစနေနေ့ကကျင်းပတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံကာကွယ်ဝင်ကြီးအထိပ်သီးအစည်းအဝေးမှာအင်ရှင်အီတလီကာကွယ်ဝင်ကြီးရီဒိုခရိုဆက်စတိုကကမ္ဘာတစ်လုံးအမြင်ကွဲပြားမှုတွေကြောင့်လုံခြုံရေးအခြေအနေမရေမရာဖြစ်လာတယ်လို့သတိပေးပါတယ်။အစ္စရေးတပ်တွေကဟမတ်စ်ခေါင်းဆောင်ကိုတပ်ဖြတ်ခဲ့တာဟာဂါဇာစစ်ပွဲအဆုံးသတ်ဖို့အခွင့်အလမ်းတိုးလာတယ်လို့နောက်နိုင်ငံခေါင်းဆောင်တချို့မြင်နေချိန်မှာ G7 ကာကွယ်ဝင်ကြီးအစည်းအဝေးကျင်းပတာဖြစ်ပါတယ်။2024မှာဒီ G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့အလက်ကျသဘာဝပဋိတာဝန်ယူရတဲ့အီတလီကရုရှားရဲ့ယူကရိန်းကျူးကျော်မှုထိုင်ဝမ်တဝက်တရုတ်ဆေးလှုပ်ရှားမှုတောင်နဲ့မြောက်ကိုရီးယားနဲ့ဆက်တင်းမာမှုတိုးလာနေတာကိုကြံတွင်နေရတာဖြစ်ပါတယ်။ယူကရိန်းမှာရုရှားရဲ့ရက်စက်တဲ့ရန်လုံမှုခံရတယ်လို့အရှေ့လေပိုင်းဒေသရင်းချင်းနေဆိုးဝါးနေပြီးအင်ဒိုပစိဖိတ်ဒေသရင်းတင်းမာမှုတိုးလာတာအာဖရိကမတည်ငြိမ်မှုနဲ့ဆိုင်တာလုံခြုံရေးပြတ်ပြားနေတာပြတာနေတယ်လို့အီတလီကဝန်ကြီးချုပ်ကပြောပါတယ်။အီတလီတောင်ပိုင်းနေပယ်မှာကျင်းပတဲ့ G7 ဝန်ကြီးများအစည်းအဝေးကိုအမေရိကန်၊ကနေဒါ၊ဗြိတိန်ပြင်သစ်၊ဂျာမနီ၊ဂျပန်နဲ့ EU ဥရောပသမဂ္ဂအပြင်နေတိုကိုယ်စားလှယ်တွေပါတက်ရောက်ကြတာဖြစ်ပါတယ်။အီရန်ဥဆောင်ပြီးရုရှားနဲ့အိုမန်ပါဝင်တဲ့အိန္ဒိယသမုဒ္ဒရာတွေကပူးရဲရေးတဲ့ဆေးလေ့ကျင့်မှုကိုစနေနေ့မှာစတင်ပြီးလေးလာသူတွေအဖြစ်နိုင်ငံ၉နိုင်ငံတက်ရောက်တယ်လို့အီရန်ဆိုရရုပ်သံကပြောပါတယ်။ IMEX 2024လို့နာမည်ပေးထားတဲ့ဒီလေ့ကျင့်မှုဟာဒီဇိုင်းရေလုံခြုံရေးပူးပေါင်းဆောင်မှုတိုးဖို့ရည်ရွယ်သလိုအပြန်အလှန်ပူးပေါင်းဆောင်မှုချဲ့ဖို့ရေကြောင်းလုံခြုံရေးမိတ်ဆွေဖြစ်မှုနဲ့ငြိမ်းချမ်းရေးကာကွယ်နှိမ်ဆွမ်းရှိဖို့ဖြစ်ကြောင်းအင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်တဲ့သတင်းမှာဖော်ပြပါတယ်။ဒီဇိုင်းရင်ဂါဇာကအစ္စရေးနဲ့ဟမတ်စစ်ပွဲအပြင်ယီမင်ကအီရန်ကိုထောက်ပံ့ပေးနေတဲ့ဟူသီသဘုံတွေပင်လယ်နီမှာတင်းမောတွေကိုတိုက်ခတ်နေတဲ့အတွက်တင်းမာမှုတိုးနေခြင်းမှာအခုလိုပူးတွဲစည်းရေးလက်ချက်မှုလုပ်တာပါ။ဒီဇိုင်းရင်အမေရိကန်နဲ့တင်းမာမှုကြောင့်အီရန်ဟာရုရှားတရုတ်တို့နဲ့စည်းရေးပူးပေါင်းမှုပိုလုပ်လာပါတယ်။မရှလာရဲမှာအီရန်တရုတ်နဲ့ရုရှားသုံးနိုင်ငံကအိုမန်ပင်လယ်ကွေ့ဒေသမှာပြင်ဆင်မှုအချင်းများပူးတွဲရေးတဲ့လေ့ကျင့်ရေးလုပ်ပြီးဆော်ဒီအာရေဗျ၊ကာတာ၊အိန္ဒိယ၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ထိုင်းတို့ကလေ့လာသူတွေဖြစ်တက်ရောက်ကြပါတယ်
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ VOA American တန်ကတင်းနှင်းတွေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စစ်ကောင်စီတပ်တွေထိုးစစ်ဆင်နေတဲ့စကိုင်းတိုင်းဘူးတလင်မြို့နယ်တွင်အောက်တိုဘာ19ရက်နေ့မှာစစ်ကောင်စီတပ်တွေဝင်ရောက်တဲ့စီပါကျေးရွာမှာအသက်ခံထားတဲ့အရက်သားရုပ်လောင်း6လောင်းနေအလုံး300လောက်မိရှုခံရတာတွေ့ရတယ်လို့မျက်မြင်သက်တွေက VOA ကိုပြောပါတယ်။စီပါနဲ့ကျွဲသေးချောင်းတွေကအင်ဂျင်260ကျော်မိရှုခံရတာဖြစ်ပါတယ်။လမ်းတစ်လျှောက်ယောက်ျားမိန်းမမျိုးတက်ကြီးရွယ်ငွေဖမ်းဆီးခေါ်ဆောင်တာဖြစ်ပြီးစီပါရွာမှာစိတ်ဝေဒနာရှင်2ဦးပေါင်းအရက်သား6ဦးကိုတပ်ဖြတ်သွားတယ်လို့ဒေသခံကပြောပါတယ်။စီပါရွာကနေထွက်သွားတဲ့စစ်ကောင်စီတပ်တွေကညောင်ကန်ရွာကိုမဝင်ခင်ရဟတ်ရင်တွေလက်နက်ကြီးတွေနဲ့စစ်ရွာကိုပစ်ခတ်တိုက်ခဲ့တယ်လို့ပြောပါရယ်စက်တင်ဘာ30ကစီပါကြီးရွာကိုအာဏာသိမ်းစစ်ကောင်စီတပ်တွေဝင်ရောက်ဆင်မိုင်းဆွဲအတိုက်ခိုက်ခံရပြီးတေဆုံဒဏ်ရာရတာတွေရှိခဲ့တဲ့အတွက်အညှိုးထားပြီးလက်တုံပြန်လာလို့ဒေသခံတွေကပြောပါရယ်အနောက်မြောက်တိုင်းစစ်ဌာနချုပ်နမခတ်လက်ရောက်ခံတပ်တွေဘုဒ္ဓလင်မြို့နယ်တွင်ကြီးရွာတွေကိုစစ်ကြောင်းထိုးတိုက်ခိုက်နေတာနှစ်ပတ်ကျော်ပါပြီစစ်ကောင်စီဘက်ကဒီကိစ္စနဲ့ပတ်သက်လို့တရင်တစုံတရာမထုတ်ပြန်သေးပါဘူးမြောက်ကိုရီးယားမြို့တော်ပျုံယမ်းမှာတောင်ကိုရီးယားစစ်တပ်တုံး drone အနည်းဆုံးတစ်လုံးရဲ့အပျက်စီးပိုင်းဆိုင်တွေတွေ့ရတယ်လို့စနေနေ့မှာရုပ်ပုံနဲ့တကွကြေညာပါတယ်ကျွမ်းကျင်သူတချို့ကတော့သူတို့ပြတ်တဲ့အပိုင်းဆိုင်တွေကလည်းဒါဟာတောင်ကိုရီးယားရဲ့ drone ဖြစ်ကြောင်းအတည်ပြုပါတယ်တောင်ကိုရီးယားဟာမြောက်ကိုရီးယားစစ်အုပ်ကိုဆန့်ကျင်တဲ့ဆဲဆက်တန်းတွေ drone သုံးပြီးပျုံယမ်းမှာကျဲချတယ်လို့မြောက်ကိုရီးယားကဆွဆွဲထားပါတယ်ပြောင်းရမှာရှာဖွေစစ်ဆေးမှုအတွင်းတောင်ကိုရီးယားလွှတ်တယ်တဲ့ drone ပိုင်းဆိုင်တွေကိုတွေ့ခဲ့တယ်လို့မြောက်ကိုရီးယားကာကွယ်ဝင်ကြီးဌာနပြောကြားချက်ကို KCNA သတင်းမှာဖော်ပြပါတယ်။တောင်ကိုရီးယားစစ်တပ်ကကနူးမှာမဟုတ်မှန်ကြောင်းညင်းဆိုပေမဲ့စနေနေ့ကတော့မြောက်ကိုရီးယားတစ်ဖက်သက်စစ်ဆေးမှုကိုတုံ့ပြန်စရာမလိုဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်။တကယ်လို့နောက်ထပ် drone ထုထပ်လွှတ်တာတွင်ဒါစစ်ကြေညာတယ်လို့သတ်မှတ်မယ်လို့မြောက်ကိုရီးယားကသတိပေးပါတယ်။အခုတောင်ကိုရီးယားပြစ်လွှတ်တဲ့ drone ဟာမနစ်ကအောက်တိုဘာ1ရက်ဆိုးမှာပြစ်လွှတ်တဲ့တပ်မတော်နဲ့အခမ်းအနားမှာပြတ်တာတဲ့drone အမျိုးအစားလို့မြောက်ကိုရီးယားကကြေညာပါတယ်တရုတ်ဆွေအခြေဆိုင် DJI drone ထုတ်လုပ်ရေးကုမ္ပဏီကသူတို့ကုမ္ပဏီဟာအမေရိကန်စိုးရိုက်ပြစ်မှတ်ထားအရေးယူတာကိုမှားယွင်းစွာခံရတယ်လို့ပြောကြားပြီးတောက်ကြံနေကအမေရိကန်ကာဝေးဌာနကိုတရားစွဲဆိုလိုက်ပါတယ်သူတို့ကုမ္ပဏီဟာတရုတ်စစ်တပ်နဲ့လက်တွဲလှုပ်ဆောင်နေတယ်လို့ဆွဆွဲတာခံရပြီးအမေရိကန်စိုးရိုက်ကသူတို့ကုမ္ပဏီကိုပြစ်မှတ်ထားအရေးယူတာကြောင့် DJI ကုမ္ပဏီမှာဗန်နိုင်းဆိုင်အကြီးမားတဲ့ထိခိုက်မှုဖြစ်တာလေလို့ပြောပါတယ်သူတို့ကုမ္ပဏီဟာတရုတ်စစ်တပ်ပိုင်မဟုတ်တယ်လို့တရုတ်စစ်တပ်ထိန်းချုပ်မှုအောက်မှာလည်းမရှိကြောင်းနဲ့ဒါကိုတရုတ်စစ်တပ်ကုမ္ပဏီအဖြစ်မဟုတ်မှန်ဆက်ဆွဲပြီးပန်ဒဂန်ကပြစ်မှတ်ထားအရေးယူတာကိုပယ်ဖျက်ပေးဖို့အတွက်ဝါရှင်တန် DC တရားရုံးမှာရှောက်လဲတာဖြစ်ပါတယ်ပန်ဒဂန်ကသူတို့ကုမ္ပဏီကိုအရေးယူမဲ့ကုမ္ပဏီရှင်းမှာဖော်ပြခဲ့တဲ့အတွက်အမေရိကန်ကုမ္ပဏီတွေကသူတို့နဲ့စီးပွားဆက်ဆံမှုမလုပ်ဘဲဖြစ်လာနိုင်ကြောင်းတရားစွပ်စွဲချက်မှာဖော်ပြပါတယ်သူတို့ကုမ္ပဏီကအမျိုးသားလုံခြုံရေးအတွက်ထိန်းချုပ်မှုအဖြစ်သတ်မှတ်တာအစိုးရအေဂျင်စီအများပြားက contract လုပ်ငန်းမလုပ်ဖို့အတားအမြစ်ခံရတာတွေဖြစ်လာပြီးစီးပွားရေးထိခိုက်စေကြောင်းပြောပါတယ်။ American ကာဝေးဌာနကတော့ဒဇုံတရာတုံ့ပြန်တာမရှိသေးပါဘူး။ Direct from Washington The Voice of
America VOA သတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။အခုတော့ပတ်စင်ကဏ္ဍတွေမတိုင်းမီဆက်သွင်းမြင်းများချက်တပုတ်ကိုတင်ပြပေးပါမယ်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်ချောင်းကောင်တီရဲ့ဗန်ဒါရေးအသုံးစရိတ်တွေကိုအဓိကဆုံးဖြတ်တဲ့ကော်မရှင်နာတယောက်ဖြစ်လာခဲ့ရင်မြန်မာနိုင်ငံအရေးကိုလည်းပိုပြီးလှုပ်ဆောင်နိုင်မယ်လို့ယုံကြည်တဲ့အကြောင်း Republican ကကော်မရှင်နာ Republican ကကော်မရှင်နာရှင်ပြိုင်ပွဲမှာအရွေးခံမဲ့မြန်မာနယ်ပယ်ချင်းတိုင်းဒေသတစ်ခုဖြစ်တဲ့ Dominic ဦးကို VOA က Dominic ဦးက VOA ကိုပြောဆိုပါတယ် Dominic ဦးခေါ်သင်္ကာမျိုးမြင့်ဦးကိုကိုသိန်းထိုက်ဦးကဆက်သွယ်မေးမြန်းထားပါတယ
်အမေရိကန်ပြည်ထောင်စုနိုဝင်ဘာလ5ရက်နေ့ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာမြန်မာနိုဝင်ဘာအမေရိကန်နိုင်ငံသားတွေတိုင်းနဲ့ချီပြီးတော့မဲပေးမယ်လို့မျှော်လင့်ရပါတယ်သမ္မတရွေးကောက်ပွဲလို့ပြောပေမဲ့သမ္မတနဲ့ဒုသမ္မတနှစ်ယောက်တည်းကိုရွေးချယ်တဲ့ရွေးကောက်ပွဲမဟုတ်ပါဘူးအထက်လွှတ်တော်အမတ်33နေရာသက်ဆိုင်ရာပြည်နယ်တွေကနောက်435နေရာရှိတဲ့အောက်လွှတ်တော်အမတ်တွေနောက်ပြီးတော့ပြည်နယ်ခရိုင်မြို့နယ်စုအုပ်ချုပ်ရေးမှူးဖွဲ့ဝင်တွေတက်ဆိုင်ရာပြည်နယ်တရားသူကြီးတွေနောက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကစဒီလိုအကြောင်းအရာတွေအပေါ်မှာမဲပေးတဲ့သူတွေရွေးချယ်မဲပေးကြရမှာပါအခုချိန်ထိတော့မြန်မာနယ်ပယ်တွေလွှတ်တော်အမတ်နေရာတွေမှာဝေရောက်ရှင်ပြိုင်နေဆိုတဲ့သတင်းတွေကျွန်တော်တို့မရသေးပါဘူးမြန်မာနယ်ပယ်တူးဖြစ်တဲ့ကိုဒေါမနစ်ဦးကတော့အမေရိကန်ပြည်ထောင်စုမီချီဂန်ပြည်နယ်ကယ်လွန်ကောင်တီခရိုင်မြို့နယ်စု ကောင်းဒီဘန္ဒာရင်းနဲ့ပတ်သက်လို့အဓိကဆုံးဖြတ်တဲ့ဖော်ဝင်တယောက်ဖြစ်လာဖို့ဝင်ရောက်ရှင်းပြမိပါတယ်ကောင်းဒီကော်မရှင်နာလို့ခေါ်ပါတယ်ဒီကောင်းဒီကော်မရှင်နာတာဝန်နဲ့ပတ်သက်လို့သူကအခုလိုစပြီးရှင်းပြပါတယ်
ကျွန်တော်အခုဝင်ပြိုင်မဲ့အရာကတော့အကိုပြောသွားသလိုပဲဒီမြို့နယ်ပေါင်းစုပေါ့နော်အဲခေဟိုခရိုင်မြို့နယ်စုပဲခေါ်မလားခရိုင်ကိုယ်စားလှယ်ဝင်ပြိုင်ခဲ့တဲ့အခါမှာကျွန်တော်ဝင်ပြိုင်တဲ့မြို့ကတော့ဒီ Springfield City နဲ့ Battery မြို့ရဲ့ဒီသုံးပုံတပုံလောက်ကိုကျွန်တော်နေပြီးတော့ကိုစားပြုဝင်ပြိုင်မှာဖြစ်တယ်နောက်ပြီးတော့လူဦးရေအားဖြင့်ကျွန်တော်ကိုစားပြုမဲ့လူဦးရေကတော့လူဦးရေ2000လောက်ရှိမယ်2000ခန့်ပေါ့နော်2000ဝန်းကျင်ရှိတဲ့အရာဖြစ်တယ်ကျွန်တော်တို့ County Commissioner ရဲ့အလုပ်ကတော့ကျွန်တော်ဒီ Michigan State ပေါ့နော်ကျွန်တော် Michigan State ရဲ့ County တစ်ခုဖြစ်တဲ့အခါမှာ Michigan State ကနေကျွန်တော်တို့ဒီကျွန်တော်တို့ရဲ့ခရိုင်အတွက်ပေါ့နော် budget တွေပေးတယ် budget တွေပေးတဲ့အခါမှာဒီ budget တွေကိုဘယ်လိုသုံးစွဲမယ်ဆိုတာကိုစီမံခန့်ခွဲတဲ့ဘုတ်အဖွဲ့တစ်ခုဖြစ်တယ်ဆိုတဲ့အခါမှာကျွန်တော်တို့ဒီ Calhoun County မှာခရိုင်ကိုယ်စားလှယ်စုစုပေါင်းကျွန်တော်တို့ခုနှစ်ယောက်ဝင်ပြိုင်မှာဖြစ်တယ်အဲ့ဒီခုနှစ်ယောက်စလုံးပေါ့နော်တဦးနဲ့တယောက်တည်းရဲ့သုံးပြချက်မဟုတ်ဘဲနဲ့ခုနှစ်ယောက်စလုံးပေါ့ကိုနယ်မြေလိုက်တာဝန်ယူတဲ့လူတွေကနေပြီးတော့ဒီအကုံလုံးကနေပြီးတဘောတူပြီးတော့အဲသုံးဆွဲမဲ့အရာပေါ့နော်ဗန္ဒာရေးအဖင်သုံးဆွဲမဲ့အရာများကိုကျွန်တော်တို့ကနေပြီးတော့စီမံခန့်ခွဲတဲ့အရာဖြစ်တယ်ကျွန်တော်တို့ရဲ့ tax dollar ပေါ့နော်ကျွန်တော်တို့ရဲ့အခွန်ကောက်ပြီးရထားတဲ့ tax dollar တွေကိုဟိုဘယ်လိုခေါ်မလဲသုံးဆွဲတဲ့အခါမှာတကယ့်ကိုပဲကျွန်တော်တို့ဗာလဲမှန်ကန်သုံးဆွဲမှုဖြစ်မှုကျွန်တော်တို့ဆုံးဖြတ်တဲ့ဘုတ်အဖွဲ့ဖြစ်ပါတယ်ခင်ဗျာ
အဲ့တော့ county မှာလူကြီးဘယ်လောက်လောက်ရှိလဲအများဖြင့်နောက်ပြီးတော့ဒီပြည်နယ်မြို့နယ်တစ်ခုမှာတော့မြန်မာနယ်ပါးတွေကိုတော်တော်များလာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီခေဟွန်းကောင်တီတခုလုံးကလူဦးရေ3,400ရှိတယ်။3,400ရှိတဲ့အခါမှာခုနကကျွန်တော်တို့ကလူဦးရေ9ယောက်ပေါ့နော်ဒီကိုစလဲ9ယောက်ရှိတဲ့အခါမှာလူဦးလူတဦးဟာသူတို့ရဲ့ဒီ map ပေါ့နော် map ပြရဆိုရင်တော့လူကျွန်တော်တို့လူဒီကိုစလဲတယောက်ဟာလူဦးရေ2000ကိုကိုစားပြုတယ်။နောက်ပြီးတော့ကျွန်တော်ဝင်ပြိုင်တဲ့ခုနမြို့နယ်2မြို့နယ်မှာပေါ့နော်အာကျွန်တော်တို့ဒီမစ်ရှိဂန်ပြည်နယ်ဒီကျွန်တော်နေကိုစားပြုမဲ့မြို့မှာတော့လူဦးရေစုစုပေါင်း2500 3000လောက်တော့ရှိမယ်ရှိတဲ့အခါမှာ2900လောက်ပေါ့နော်ရှိတဲ့အခါမှာကျွန်တော်တို့ Springfield City တခုလုံးနဲ့လူဦးရေမှာတော့ကျွန်တော်တို့မြန်မာလူဦးတထောင်ပေါ့နော်တထောင်တော့ကျွန်တော်ပါမယ်လို့ကျွန်တော်ယုံကြည်တယ်ပြောရမယ်ဆိုတော့90နဲ့95ရာခိုင်နှုန်းလုံး95ရာခိုင်နှုန်းကြားကတော့ချင်းတိုင်းရင်းသားတွေဖြစ်တယ်ဘာလို့ကျွန်တော်ကိုယ်တိုင်ကလည်းချင်းတဝက်ဗမာတဝက်ဖြစ်တဲ့အခါမှာပေါ့နော်ဆိုတဲ့အခါမှာကျွန်တော်တို့95ရာခိုင်နှုန်းခန့်ကတော့ချင်းတိုင်းရင်းသားတွေဖြစ်တယ်နောက်ပြီးကျွန်တော်တို့ကချင်လူမျိုးကရင်လူမျိုးနောက်တကယ့်ကိုဗမာလည်းပေါ့နော်ဗမာလူမျိုးတွေလည်းရှိတယ်ဆိုတဲ့အခါမှာကျွန်တော်တို့လူမျိုးပေါင်းစုံဖြစ်ပါလေခင်ဗျာဟုတ်ကဲ့
မြန်မာနိုင်ငံကြီးရောက်တာကအနည်း20လောက်ရှိပြီလို့ကျွန်တော်နားလေတယ်နောက်ကမာရွတ်မှာအကြောင်းတက်ခဲ့တယ်လို့သိပါတယ်ဟောဘယ်လိုရောက်လာတယ်ဆိုတာလေးကျွန်တော်နည်းနည်းပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီအတက်ကနေကမာရွတ်ပေါ့နော်စင်အော်ဂတ်စင်ကျောင်းကနေပြီးတော့1999ခုနှစ်မှာဒီဆယ်တန်းပေါ့နော်အောင်မြင်ခဲ့အောင်မြင်ခဲ့တဲ့လူဖြစ်တယ်ကျွန်တော်ကနေပြီးတော့ဒီဆယ်တန်းအောင်ပြီးတော့ကျွန်တော်ကတော့ကျွန်တော်ရဲ့ရည်ရွယ်ချက်ကတော့ပေါ့နော်ကျွန်တော်အဖေကလည်းတင်မောသားဖြစ်တဲ့အခါမှာတင်မောသားလို့ဖို့ပဲဒါကျွန်တော်ရဲ့စီကူးဖြစ်တယ်ဒါပေမဲ့မထင်မပဲနဲ့ကျွန်တော်ကနေ DV ပောက်သွားတယ်2000နဲ့တခုနှစ်နှစ်ဦးပိုင်းလောက်ပါ2000တခုနှစ်အတွက်ပေါ့နော် DV ကိုကျွန်တော်ပောက်သွားတဲ့အခါမှာ2000နဲ့နှစ်ခုနှစ်မှာကျွန်တော်ဒီ DV program နဲ့ပေါ့เนาะကျွန်တော်ရောက်ရှိလာခြင်းဖြစ်တယ်2002ခုနှစ်ကနေဆိုတော့ကျွန်တော်ဒီ2002ခုနှစ်မေလကနေကျွန်တော်စရောက်တာဖြစ်တယ်ကျွန်တော်ဒီရောက်တာတော့24နှစ်ခွဲပဲခေါ်မလား24နှစ်ခွဲနေနေပေါ့เนาะကျွန်တော်22နှစ်ခွဲပါเนาะ
ရေရန်ဒီတိုင်းနဲ့ဒီဟိုတီပေါက်ပြီးတော့ရောက်လာတယ
်ဟုတ်ကဲ့ခင်ဗျာ
ဟိုမိသားစုရောဒီမှာပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဒီရောက်လာတဲ့အခါမှာကျွန်တော် 2002မှာတော့လူပြိုနဲ့ပေါ့เนาะဒီလူပြိုစင်ကာသမားအနေနဲ့ရောက်လာတယ်2009ခုနှစ်မှာတော့ကျွန်တော်ကဒီ immigrant နဲ့ရောက်တဲ့အတွက်ကျွန်တော် 2009 ခုနှစ်မှာနိုင်ငံသားဖြစ်တယ်။9နှစ်ပေါ့နော်။ငါဒီgreen card နဲ့9နှစ်မှာကျွန်တော်နိုင်ငံသားဖြစ်တဲ့အခါမှာကျွန်တော်ရဲ့မိသားစုတွေအကုန်လုံးကိုမိခင်နဲ့ပေါ့နော်။ညီမတွေလည်းခေါ်လာနိုင်ခဲ့တယ်။2009 30လောက်မှာတော့အကုန်လုံးရောက်သွားပြီ။ကျွန်တော်မိခင်ရောက်တာ2009ဖြစ်ပြီးတော့2009ခုနှစ်ကျွန်တော်မိခင်ရောက်တဲ့ခုနှစ်မှာပဲကျွန်တော်ကနေပြီးတော့အင်တာဗျူးခဲ့တယ်ကျွန်တော်အမျိုးသမီးနာမည်ကတော့ Olivia U ပေါ့နော်ကျွန်တော်တို့က American ထုံးစံအရဆိုရင်တော့ same last name ပေါ့လေဆိုတဲ့အခါမှာအကူနာမည်နဲ့ last name တူတယ်Olivia U နဲ့ကျွန်တော် 2009 ခုနှစ်မှာကျွန်တော်တို့ထိမ်းမြားခဲ့တယ်မင်္ဂလာတက်တန်းကတော့ကျွန်တော်တို့15နှစ်ရှိပြီဒီနှစ်ထိတော့ပေါ့နော်တာသမီကျန်တာတော့မရသေးဘူးဒါပေမဲ့ကျွန်တော်တို့တကယ်ကိုပဲချစ်ချစ်ခင်ခင်နဲ့ပေါ့နော်ပြပြရှင်နဲ့ဒီ Better Community မှာပဲနေတာဖြစ်တယ
်ညီမပြည်မှာကမာရွတ်မှာအထက်တန်းကျောင်းပြီးတယ်ညီတို့ဘွဲကြတော့ဘွဲရခဲ့သေးလားညီမပြည်မှာ
ကျွန်တော်မြန်မာပြည်1999မှာကျောင်းပြီးတဲ့အခါမှာကျွန်တော်အဝေးတင်တဲ့သဘောမျိုးနဲ့ကျွန်တော်ယူပါဖိစစ်ပေါ့နော်ဖိစစ်ပါတာကိုကျွန်တော်ယူတဲ့အခါမှာကျွန်တော် second year ပဲဖြစ်အောင်မယ်အဲ့ဒီအချိန်မှာကျွန်တော် DV ပတ်သွားတာဆိုတော့အဝေးတင်ဆိုတော့အခါမှာ AD kit ပေါ့နော်အဝေးတင်ဆိုတဲ့အခါမှာအများတော့တက္ကသိုလ်ကျောင်းသားဘဝတော့ကျွန်တော်ပြပြဝဝမျိုးတော့ကျွန်တော်ဘယ်လိုခေါ်လဲမခံစားခဲ့ရဘူးအဲ့တော့လည်းအဝေးတင်တာပြီးကျွန်တော်ကိုရီးယားလည်းတင်မောသားလုပ်နေတဲ့တင်မောသားလုပ်ဖို့လို့တင်တဲ့နေတက်နေတယ်ဆိုတော့
ဒီဘက်ရောက်တဲ့အခါရောပညာဆက်ပြီးတော့တင်ပြပါသေးလားခင်ဗျအမေရိကန်ပြည်တော်စုမှာနှစ်20
ဟုတ်က
ကျော်
ဲ့ဟုတ်ကဲ့အခု2013ကနေကျွန်တော်15ပေါ့နော်ဂျာထဲမှာကျွန်တော် Community College မှာ Associate of Science ကိုကျွန်တော်ရရှိတယ်2015 fall ပေါ့နော် September ကနေပြီးတော့ကျွန်တော် 2018 December ထိပေါ့နော်ဒီနှစ်နှစ်ပဲခေါ်ပါဦးနှစ်နှစ်မှာကျွန်တော်တို့ဒီ Battery မျိုးကနေ25မိုင်လောက်ဝေးတဲ့ Kalamazoo မျိုး Western Michigan University မှာကျွန်တော် Engineering Bachelor of Engineering Management ကိုကျွန်တော်ရရှိခဲ့တာဖြစ်တယ်။နောက်ပြီးတော့ကျွန်တော် Integrated Supply Management လို့ခေါ်တဲ့ Supply Chain Management ပေါ့နော် Supply Chain Management ကိုလည်းကျွန်တော် Minor နဲ့ကျွန်တော် 2018 ခုနှစ် December လမှာရရှိခဲ့တာဖြစ်တယ်။ဆိုတော့ကျွန်တော်မှာကျွန်တော်ကတော့ဒီနိုင်ငံမှာ Engineer ဘွဲ့နဲ့ကျောင်းပြီးတဲ့လူတယောက်ဖြစ်ပါတယ်ခင်ဗျာ
Dominic ကိုနောက်ထပ်မြန်မာနာမည်တစ်ခုသင်္ကာမျိုးမြင့်ဦးလို့လည်းကိုသင်္ကာမျိုးမြင့်ဦးလို့လည်းခေါ်မယ်လို့ခေါ်တယ်လို့ကျွန်တော်သိရပါတယ်ဟုတ်ကဲ့ဒါတော့ဒီကိုရောက်လာတဲ့အကြောင်းနဲ့ဟိုရုံးကန်ရတဲ့အကြောင်းတွေပေါ့နော
်ပုံမှန်နေပါတယ်
Dominic ကကျွန်တော် sorry ဖြတ်ပြီးတော့မေးလိုက်အောင်မယ် Republican Party ကနေပြီးတော့ပြိုင်တာနော်ဟုတ်လား
ဟုတ်ပါတယ်
ကို Dominic ကအခုလို့ဒီအမေရိကမှာရွေးကောက်ပွဲဝင်နေတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းကျွန်တော်တို့ပြည်ပခန့်ကြီးအကြက်တဲတွေမျိုးစုံကြုံနေရတယ်သူသဖြင့်ချင်းတိုင်းရင်းသားတယောက်ဖြစ်တယ်ချင်းပြည်နယ်မှာလည်းအခက်အခဲတွေကြုံနေရတော့မြန်မာနိုင်ငံအရေးကိစ္စတွေမှာရောပါဝင်လှုပ်ဆောင်တာမျိုးတွေရှိပါလားခင်ဗျမြန်မာအရေးနဲ့ပတ်သက်လို့ရောဘယ်လိုကူညီနိုင်မဲ့ခွင့်လန်းတွေမျိုးမျှော်လင့်ပါလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တရောင်းတနေရပါတော့အုတ်တစ်ချက်တဲ့ဘက်အမျိုးနဲ့တော့ကျွန်တော်ပါဝင်ခဲ့တဲ့ဟာမျိုးပေါ့ကျွန်တော်ရှိပါတယ်ဟိုတိုက်ရိုက်ကြီးတော့မဟုတ်ပါတော့ဘာကျွန်တော်တကယ်လို့ရွေးကောက်ခံပေါ့နော်တကယ်ကိုယ်စလဲဖြစ်သားပြီဆိုတော့ကျွန်တော်ဘာလို့ပေးနိုင်မလဲဆိုတဲ့အခါမှာကျွန်တော်တို့ရဲ့ voice ကိုကျွန်တော်ပို့ပြီးတော့မြင့်တင်ဖို့ကျွန်တော်ပို့ပြီးတော့အားရှိသွားလိမ့်မယ်အဲ့ဒီခါမှာတော့ကျွန်တော်လိုအပ်ရင်လည်းကျွန်တော်ဟိုဘယ်လိုခေါ်မလဲပေါ့နော်ဒီ congressman နဲ့စကားပြောပြီးတော့လိုအပ်ခဲ့ရင်တောင်မှ Washington DC မြို့ကိုသွားပြီးတော့ပေါ့နော်ဟိုခုနပြောလို့ပေါ့နော်ဒီတို့ရဲ့အဖွဲ့အစည်းလေးနဲ့ပြောတဲ့ဟာမျိုးလည်းကျွန်တော်လောက်တာလည်းလို့ဖို့လဲကျွန်တော်စဉ်းစားရတာပေါ့နော်။ဒါကြောင့်ဆိုကိုယ့်ရဲ့မြန်မာပြည်အတွက်ပေါ့နော်။အဲ့ဒါမျိုးတော့ကျွန်တော်ရဲ့ vision လေးတော့ရှိတယ်။ဒါပေမဲ့ကျွန်တော်လောလောဆယ်တော့အရွေးမခံသေးဘူးဆိုတော့ပေါ့နော်အရွေးခံနိုင်ပြီးတော့မှပဲကျွန်တော်ဒီအရာတွေလုပ်နိုင်မယ့်အရာဖြစ်တယ်။အရွေးမခံမနိုင်သေးတဲ့လူတယောက်တာမန်ပုဂ္ဂိုလ်တယောက်တဲ့တာမှာကျွန်တော်ဒီလောက်လောက်လေးလုပ်နိုင်လုပ်ပင်းနိုင်ခဲ့တယ်ဆိုတော့ကျွန်တော်ပြန်ပြီးတော့ရွေးခံသွားပြီးပြီဆိုရင်တော့ကျွန်တော်ပို့ပြီးတော့ဒီထက်မကပို့ပြီးတော့မြန်မာပြည်သွားအတွက်တဲ့တော်လကောင်းမြန်မာနိုင်ငံအတွက်တော်လကောင်းကျွန်တော်ပြန်ပြီးတော့ပို့လုပ်ပင်းနိုင်မယ်လို့ယုံ
ကိုဒေါမီနီကအခုလို့ကျွန်တော်တို့ VOA မြန်မာပိုင်းအတွက်အခုတကဆက်သွယ်မိမြန်ခွင့်ပေးတာအချိန်ပေးတာကျေးဇူးတင်ပါတယ်ခင
်ဗျ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ပတ်အသံလွှင့်စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ပါလို့မယ်ပထမအဆုံးဒုအတန်အစီအစဉ်ဖြစ်ပါတယ်စစ်ပွဲပဋိပက္ခတွေမငြိမ်းသေးတဲ့ဒေသတွေမှာအန္တရာယ်ကြောင့်ပညာသင်ကြားပေးနေတဲ့ဆရာဆရာမတွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာအခက်အခဲတွေကို Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါတယ
်အခုလည်းလို့လက်နက်ကြီးကိုကြားရတော့ပါလို့သူတို့အတန်လေးငြိမ်းနေခိုင်းတယ်လို့ခုံအောင်မနေစရာရှိနေတဲ့မျိုးဝတ်ခိုင်းတာ
မြန်မာလည်းကိုယ့်ကို PDF ဖွင့်သဘောထားတယ်ပေါ့နော်မြန်မာကတော့ဘောလုံးကိုင်းတဲ့ PDF ပေါ့နော
်လက်ရှိမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်မှာဖွင့်လှစ်ထားတဲ့စာသင်ကျောင်းပေါင်း 9,000 ကျော်ရှိပြီးတော့အများစုကတော့လွတ်မြောက်နေမြေတွေမှာပါစာသင်ခန်းတွေဟာချို့ချို့တက်တက်ဖွင့်လှစ်သင်ကြားပေးနေရပြီးတခါတလေမှာတော့စာသင်ခန်းတွေရဲ့အနီးအနားမှာတိုက်ပွဲတွေဖြစ်တတ်ပါတယ်ဒါပေမဲ့ထောင်ပေါင်းများစွာသောဆရာဆရာမတွေဟာကလေးတွေရဲ့ပညာသင်ယူခွင့်အတွက်ဆုံးလို့ဆွန်စားပြီးတင် जा ပေးနေကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို foundation hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
Yeah.
တလူလက်နဲ့ကြီးရဒီကျောင်းနောက်ကျော်လေးကြီးလက်ကြအဲကြတော့ကလေးကိုစုထားရပါလို့စစ်စစ်လုံးလုံးနဲ့နေပြီးတော့တခုခုစစ်ကျောင်းတွေပဲထိုးရဆိုလို့ရှင်လည်းကလေးကိုရင်ပြန်ပြန်ပြီးကမှပြီးကမှဆင်မရလို့နောက်ကပြန်လက်နဲ့ကြီးပဲကြာနေဆိုလို့ခုံအောင်တိတွေမှာဝတ်ခိုင်းနေတော့ဝတ်ခိုင်းအဲ့လိုမျိုးတော့ရှိစီရင်ရှင်နေနေဆိုတော့အဲ့လိုတပတ်တက်နေတပတ်နှစ်ပတ်တက်နေမှာပဲကျောင်းတော့ပြေးလိုက်ရ
ဆရာမခိုင်ခိုင်ကဘကိုးတိုင်းဒေတာကြီးတွေကတော်လိုင်းတက်ဖွဲ့တွေထိန်းချုပ်ထားတဲ့နေမြေတခုကကိုသူကိုယ်ရစာတင်ကြောင်းမှာတင် जा ပေးနေတဲ့ဆရာမတယောက်ပါအသက်33နှစ်အရွယ်ရှိပြီဖြစ်တဲ့သူဟာအာနာမသိငင်ကဘကိုးတိုင်းရဲ့တခြားကြီးရော်တခုကတိုက်နယ်ဆေးရုံမှာတာဝန်ထမ်းဆောင်နေတဲ့ဆေးဝန်ထမ်းတယောက်ဖြစ်ပါတယ်တော်လိုင်းအစမှာတော့သူဟာသူ့ရဲ့ဆေးပညာတွေကိုတိုက်ပွဲရှည်တန်းမှာအသုံးချခဲ့ပါတယ်ဒါပေမဲ့အခုတော့သူဟာအလဲတန်းကျောင်းသားတွေကိုမြန်မာစာတင် जा ပေးနေပါတယ်ကျောင်းကတော်လိုင်းတက်ဖွဲ့တွေထိန်းချုပ်ထားတဲ့ကြီးရော်တရွာကဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတခုမှာဖွင့်ထားတာပါဒါပေမဲ့စစ်ကောင်စီရဲ့တပ်စခန်းနဲ့လည်းတမိုင်လောက်ပဲဝေးပါတယ်။ဒါကြောင့်လက်နက်ကြီးပစ်ခတ်တာ၊လေကြောင်းတိုက်ခိုက်တာနဲ့ရင်ဆိုင်တိုက်ပွဲတွေမကြာမကြာဖြစ်တတ်ပါတယ်။ဒုအံကအဲ့ဒီရွာကိုရောက်နေခဲ့ချိန်တုန်းကလည်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ရွာသားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါပေမဲ့မက်ဆန်ကရှင်းပြသလိုပဲလက်ရှိမှာကလေးတွေကအဲ့ဒီအန်ရယ်တွေနဲ့ယဉ်ပါနေကြပြီဆိုတာကဒီစပွဲဝမ်းနေစရာအချက်ပ
ါအခုလည်းအဲ့လိုလက်နက်ကြီးကိုကြားရတော့ပါလို့သူတို့အတန်လေးညင်နေခိုင်းမယ်လို့ခုံအောင်မနေစရာရှိနေအဲ့လိုမျိုးဝတ်ခိုင်းလိုက်ရဒီဘက်ကကလေးကြတော့အဲ့လိုအတွေ့အကြုံရှင်များွားလို့လားမသိဘူးလက်နက်ကြီးတန်းနေခဏခဏကြားနေရတော့ကြောက်တယ်လို့တော့ကြောက်တယ်လို့အဲ့လိုဒါတော့တုံတုံကြီးကြောက်တယ်လို့မရှိဒီဘက်မှာကြတော့စစ်ကအရင်ကအကြောင်းမဖွင့်ခင်နေရလို့ဖြစ်ပြီးတော့ချောင်တိန်နေရတယ်လို့များတော့လေ
လုံညိုကြီးကအဓိကစိန်ခေါ်မှုဖြစ်ပေမဲ့အဲ့ဒီတခုတည်းအခက်ခဲကြုံနေရတာတော့လည်းမဟုတ်ပါဘူးအဲ့ဒီကျောင်းကကျောင်းသားအများစုကစစ်ဆောင်စခန်းတစ်ခုကနေကျောင်းလာတက်ကြတာပါသူတို့တွေဟာကျောင်းကိုရောက်ဖို့အန္တရာယ်များတဲ့တောလန်တိုင်းနာရီနဲ့ချီအောင်လမ်းလျှောက်လာကြရပါတယ်ကျောင်းမှာအသက်9နှစ်ကနေ15နှစ်အတွင်းရှိတဲ့ကျောင်းသား150ကျော်ရှိပြီးစစ်ကောင်စီရဲ့လက်နက်ကြီးတိုက်ခိုက်မှုကြောင့်ပျက်စီးနေတဲ့ခေါင်မိုးတစ်ခုအောက်ကခန်းမကျဲထဲမှာစုပြီးစာတင်ကြရတာပါမတူတဲ့အတန်းတွေအတွက်တိကျစာသင်ခန်းတွေမရှိပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG ကဆရာဆရာမတွေအတွက်သင်တန်းတွေပေးပြီးကျောင်းအတွက်စာရေးကိရိယာတချို့ထောက်ပံ့ပါတယ်ဒါပေမဲ့ကျောင်းသားကျောင်းသူတွေအတွက်ကျောင်းသုံးဖက်စာအုပ်တွေလောလောငငရှိမနေပါဘူးအွန်လိုင်းကစာသင်ဖို့အင်တာနက်မရသလိုပုံလိုင်းကလည်းပြတ်တောင်းပြတ်တောင်းပါဒီကျောင်းလိုပဲခက်ခဲပြီးမကြာခဏအန္တရာယ်ကြုံရတဲ့အခြေအနေမှာဖွင့်ထားတဲ့စာသင်ကျောင်းတွေအများကြီးပါ NUG ရဲ့ပညာရေးဝန်ကြီးဌာနကတော့သူတို့ထိန်းချုပ်မှုအောက်မှာရှိတဲ့လွတ်မြောက်နေမြေတွေမှာစာသင်ကျောင်း 9,300 ကျော်ရှိပြီးတော့ဆရာဆရာမပေါင်း 6,800 ကျော်တာဝန်ထမ်းဆောင်နေတယ်လို့ဆိုပါတယ်ပညာရေးဝန်ကြီးဌာနကဆရာမဒေါ်သူသူကတော့အဲ့ဒီဆရာဆရာမတွေဟာတိုင်းပြည်အနာဂတ်အတွက်သက်တမျှအရေးပါတယ်လို့ဆိုပါတယ်
အနာရှင်တွေမပေါ်ပေါက်လာအောင်ပေါ့နော်နောက်တစ်ခုကပညာနဲ့ခွဲခြားစိတ်ဖြာနိုင်တဲ့မျိုးဆက်သစ်တည်ဖြစ်ဖို့အတွက်လွတ်လပ်ပြီးတရားမျှတတဲ့ခွဲခြားဆက်ဆံမှုကိနဲ့လူပေါင်းမှုတည်ဆောက်ဖို့ဆိုလို့ရှိရင်ကျမတို့ပညာတင် जा မှုကအရေးကြီးတဲ့အခန်းခဏမှာပါတယ်အဲ့တော့ဒီပညာတင် जा မှုအတွက်ကိုလက်ဆင့်ကမ်းပေးတဲ့ဆရာဆရာမတွေကလည်းအရေးကြီးတဲ့အခန်းခဏမှာပါတယ်ပေါ့နော
်ဒါပေမဲ့အဲ့ဒီဆရာဆရာမတွေဟာသူတို့ရဲ့အသက်နဲ့ရင်းပြီးလုပ်နေကြရတာပါအနာသိမ်းပြီးကလေးက၄နှစ်နီးပါးအတွင်းစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်ကျောင်းပေါင်း103ကျောင်းထက်မနည်းထိခိုက်ပျက်စီးခဲ့ရတယ်လို့ NUG ပညာရေးဝန်ကြီးဌာနကဆိုပါတယ်ဆရာဆရာမတွေဟာပုဂ္ဂိုလ်ရေးဆိုင်ရာနဲ့ပတ်သက်ပြီးတော့လည်းကြီးကြီးမားမားစွန့်လွတ်ထားကြရတာပါသူတို့ဟာလသာအနေနဲ့တလားကိုတသိမ်းပဲရပြီးတော့အဲ့ဒါကိုတော့လာတိုင်းမှန်မှန်မရကြပါဘူးဒေသခံတွေကသူတို့ကိုအခြေခံစားတောက်ကုန်တွေထောက်ပံ့ကြပြီးတခါတည်းမှာသူတို့ရွာသားတွေရဲ့နေအိမ်မှာပဲနေကြပါတယ်2022ခုနှစ်ဖေဖော်ဝါရီလမတိုင်ခင်ကတော့အသက်30အရွယ်မက်ဂရစ်ဟာနိုင်ငံတကာတင်ယိုးနဲ့တင်တဲ့အကြောင်းတကြောင်းမှာစာတင်နေခဲ့ပြီးနိုင်ငံသားတွေကိုလည်းမြန်မာစာတင်ပေးနေတာပါအာနာသိမ့်မီလနည်းနည်းအကြာမှာတော့သူဟာကင်းပြည်နယ်တဲကတော်လန်ဤနယ်မြေမှာစာစာတင်ပေးနေပါပြီမခိုင်ခိုင်လိုပါပဲတိုက်ပွဲတွေကတိတ်ဝေးဝေးမှမဟုတ်ဘူးဆိုတာသူသိပါတယ်
အခုဆိုရင်အမြင်နဲ့ဒီပြင်ဆင်ထားရတာပေါ့တော်ဘို8 AD ဘောင်းမီပြီးတော့ဟိုဆန်ဘူးစီဘူးပေါ့နော်ပြင်ဆင်ထားရတယ်တစ်ခေါက်ကတော့အဆိုးဆုံးယူထားပဲပေါ့နော်လုံးဝကိုနေတဲ့နေရာတစ်ခုလုံးကြီးဘုံချပြီးတော့မိွှတ်ခံလိုက်ရတာခုအိမ်ကြီးကပါသွားတယ်ပေါ့နော်ခြာတင်နေရင်းနဲ့တော့လက်နက်ကြီးတန်ရတော့တနေ့ကိုဘုံကြီးလိုကြတယ်တခါတော့တော်တော်အရေးကြီးလို့ဆိုပြီးတော့ရှိုးရီတယ် တွန်းနေရတယ်လည်းရှိကြပါ့
မဂရီစီရဲ့လှူရှာမှုကသူမိဘနှစ်ပါးနဲ့မောင်ငယ်တယောက်ကိုဖမ်းခံရစေခဲ့ပါတယ်သူတို့တွေကအများစုပြန်လွတ်ခဲ့ပြီမဲ့သူ့ဖေကတော့စစ်ကြောရေးမှာနှိပ်စက်ခံရတဲ့ဒဏ်တွေကြောင့်ပြန်လွတ်ပြီးမကြခင်မှာလေဖြတ်သွားပါတယ်မဂရီစီတယောက်ဆူဆူရွားရွားကိုအပြစ်ရှိတယ်လို့ခံစားခဲ့ရပါတယ်ဒါပေမဲ့သူ့ဖေနဲ့စကားပြောပြီးနောက်ပိုင်းမှာတော့စာဆက်တင်မှုစိတ်ခွန်အားပြန်ရခဲ့ပါတယ
်အဖေစကားတခွန်ကြောင့်လို့ထင်တယ်ပေါ့နော်ဟမ်ဖေးလေးဖြတ်ပြီးတော့ပေါ့နော်ညီမအင်ကိုမဆက်သွယ်ရဘူးပေါ့နော်ညီမလုံးဝမဆက်သွယ်ရတော့ဟိုကိုကြောင့်ဖြစ်သွားတာပေါ့နော်ကိုမိသားစုကတစ်စိတ်တစ်ပိုင်းလုံးကြီးဟိုစီးပွားရေးတွေအထီးပေါ့နော်အကုန်လုံးဖြစ်သွားတာဆိုတော့ညီမမဆက်သွယ်နိုင်ခဲ့ဘူးပေါ့နော်ညီမလည်းရုပ်ရည်ရုပ်သေးတိုးပြတ်တွေဖြစ်နေတာပေါ့နော်အဲ့ချိန်မှာဟိုအဖေကိုဖုန်းခေါ်တော့ဖေးသမီးပြန်လာခဲ့ရမလားပေါ့နော်ဟိုသမီးဒီလူကိုလက်လျှော့တော့မယ်ပေါ့နော်အဲ့လိုမျိုးဆိုတော့ဖေးကဟမ်ပြန်မလာရဘူးပေါ့နော်ပြန်မလာရဘူးပေါ့နော်ဟိုအဖေတို့အဖေလက်ထက်မှာအဖေမလုပ်နိုင်ခဲ့တဲ့ကိစ္စကိုပေါ့နော်ငါသမီးကလုပ်နေတာမဟုတ်လို့အဖေကခုံယူတယ်ပေါ့နော
်စပွဲစုံကဆရာဆရာမတွေအခက်ခဲမျိုးမျိုးနဲ့ရင်ဆိုင်နေရချိန်မှာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သူတို့ကိုသူတို့ခေါ်တဲ့စစ်ကောင်စီထိန်းချုပ်နယ်မြေတွေထဲမှာစတင်ရတာလဲလွယ်လှတာတော့မဟုတ်ပါဘူးနိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်း APP ရဲ့စီးရင်စရာတွေအရအာနာသိန်းစာကလေးကစစ်တပ်ကဖမ်းဆီးခဲ့တဲ့ဆရာဆရာမပေါင်း469ယောက်ရှိပြီး385ယောက်ကတော့အခုထိအကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားရသေးပါအဲ့ဒီနေရာတချို့ကတော့အာနာဖီဆန်ကြီးပြည်သူ့လှုပ်ရှားမှု CDM မှာပါဝင်ခဲ့ပြီးသူတို့ရဲ့အစိုးရကြောင်းဆရာဆရာမအလုပ်ကနေနှုတ်ထွက်လိုက်ုံလေးနဲ့ထောင်ချခံခဲ့ရတာပါတချို့ကလည်း NUG online ကြောင်းဒါမှမဟုတ် NUG နဲ့ချိတ်ဆက်ပြီး online ကတင်တဲ့ကိုပိုင်ကြောင်းတွေမှာစာတင်တဲ့အတွက်ဖန်စီခံရပြီးထောင်နဲ့နှစ်ရှည်ချမှတ်ခံထားရသူတွေဖြစ်ပါတယ်ပြည်ပဆိုင်ရာလူ့အခွင့်အရေးကြီးညာစာရန်အပိုက်16မှာလူတိုင်းပညာသင်ကြားခွင့်ရှိသည်လို့ကြေညာထားပါတယ်ဒါပေမဲ့မြမမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြမရဲ့အစီရင်ခံစာတစ်စောင်မှာတော့အာဏာသိမ်းမှုနောက်ဆက်တွဲအဖြစ်မြမနိုင်ငံကကျောင်းသား10တန်းလောက်ပညာသင်ယူခွင့်ရမနေကြဘူးလို့ထုတ်ပြန်ပါတယ်တို့တန်တဲ့စကားပြောခဲ့တဲ့ဆရာဆရာမတွေကတော့သူတို့ရဲ့ပုဂ္ဂလိကရည်မှန်းချက်တွေကိုခဏမေ့ထားပြီးကလေးတွေပညာဆက်သင်ခွင့်တည်တည်ချာချာရစေဖို့သူတို့ရဲ့အသက်နဲ့ရင်းပြီးလုပ်ကိုင်နေကြပါတယ်။အနေနဲ့ရှိပြီးသူ့မိသားစုအပေါ်လည်းတက်ရောက်မှုရှိပေမဲ့မက်ဂရစ်ကတော့ပြည်သူတွေရဲ့ပညာသင်ကြားခွင့်ကိုကာကွယ်ပေးတဲ့နည်းလမ်းတစ်ခုအဖြစ်ခံယူထားတဲ့သူ့ရဲ့လက်ရှိအလုပ်ကိုဆွဲဆွဲမြဲမြဲလုပ်နေစေပါ။
ညီမလည်းကိုယ့်ကို PDF လို့ပြောထားရပေါ့နော်။ညီမကတော့ဘောပဲကိုင်နေ PDF ပေါ့နော်။အဲ့တော့ PDF တရားပြည်သူတွေကကောက်ခဲ့ပြီးတနက်တိုင်းညီမတို့ကလည်းညီမတို့ပြည်သူတွေရဲ့ပညာရေးအနာဂတ်ပေါ့နော်အတွေးခေါ်အရာအလုံးဟာသင်ငန်းနဲ့ဆိုင်တာ ਉਹ အဲ့တော့ညီမကလည်းဘောပဲကြိုင်ထားတယ်ဘောပဲကြိုင်ပြီးတော့တက်စင်တာကြပြစ်စင်တာပြည့်အေးမှာပဲဒီပညာရေးကိုရှေ့ဆက်မယ်တနေ့ကျရင်ငါတို့ခံစားခဲ့ရတဲ့နည်းနည်းခံစားခဲ့ရတဲ့ဒီမိုကရေစီအဝိသက်တွေကိုပေါ့နော်ငါတို့ရဲ့မျိုးဆက်တွေကလုံးဝကိုအမြဲတမ်းခံစားနေရမယ
်လက်ခံကန်ကတော့အနာဂတ်မြန်မာနိုင်ငံတော်ကအပေါင်းတွေကိုလုံခြုံဖော်ရွေပြီးပြောစရာကောင်းတဲ့အကြောင်းတွေဖြစ်လာဖို့မျှော်လင့်နေပါတယ
်ဒီအနာဂတ်လူငယ်လေးပေါ့နော်သူတို့ကလည်းသူတို့အဆင်ပြေရှုံးဖို့နေကြည်နေပါတယ်တခြားတော့ဘာမှတော့လူကြီးမအောင်အကုန်လုံးကောင်းကောင်းမွန်ွှဲွှဲမွန်းမွန်းနဲ့လေဟိုဘဝတက်လက်နေလို့ဆောင်နိုင်လို့ရှင်ကြည်နေတယ်မျိုးဆက်တဲ့လူငယ်လေးတော့ပေါ့မြင့်မြင့်မမဟောသူတို့လိုက်နိုင်တဲ့သူတို့လူကြီးတဲ့ပုံစံလေးပဲဖြစ်စေချင်တာပေါ့ကိုဝါသနာပါလို့ရှင်ဝါသနာပါတဲ့ဥစ္စာအတိုင်းပဲဖြစ်စေချင်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရစေ။Radio season တွေကို line to meter ထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ line to meter နဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio season ကို9နာရီကနေ10နာရီထိ line to meter 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တင်းနေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။
VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လင်းချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာပါ VOA American အသံရဲ့အော်တိုဘာလ20ရက်နေ့တင်းနှင်းကိုနေနေမနေ့ပဲရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါထုတ်လင်းနေတာဖြစ်ပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေတက်ကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်စတိုက်တင်ဆက်ပေးဦးမှာဖြစ်ပါတယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဥစားတင်ဆက်ပါမယ်။စက်တင်ဘာလဇန်ပိုင်းကတရုတ်မှာ၃ရက်ကြာကျင်းပခဲ့တဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးထိပ်သီးအစည်းအဝေးမှာအာဖရိကအတွက်တရုတ်ကဒေါ်လာ51ဘီလီယံကျပ်ပြုခဲ့ပါတယ်။တည်ငြိမ်ကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးကိုလှူလာပါတယ်လို့တရုတ်သမ္မတရှီချင်းပင်ကအမေရိကန်လုံခြုံရေးအကြံပေးဂျိတ်ဆလဗန်နဲ့ပြီးခဲ့တဲ့အော်ဂိုလာဂုံပိုင်းကတွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်။စက်တင်ဘာလလယ်ပိုင်းမှာပဲမြောက်ကိုရီးယားကတော့သူတို့ရဲ့နျူကလ িয়ার လက်နက်စက်ရုံကိုလူသိရှင်ကြားထုတ်ပြလာပါတယ်။ကျွန်တော်တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပီကင်းမှာစက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ကနေတောက်ကြနေ့အထိ3ရက်ကျင်းပခဲ့ပြီးအာဖရိကအတွက်3နှစ်အတွင်းငွေကြေးအကူအညီဒေါ်လာ51ဘီလီယံထောက်ပံ့ဖို့တရုတ်ကကတိပြုခဲ့ပါတယ်။ဒီပူးပေါင်းဆောင်ရွက်ရေးညီလာခံကို3နှစ်တကြိမ်ပြုလုပ်တာဖြစ်ပြီးကိုဗစ်ကာယောဂါဘေးပြီးနောက်ဒါဟာပထမအဦးဆုံးအကြိမ်ပြန်လည်ကျင်းပတာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50ကျော်လောက်တက်ရောက်ခဲ့ပါတယ်။ကြာတာပရင်းနေမိန်ကောမှာသမရရှိချင်းပင်ကအခုလိုပြောဆိုခဲ့ပါတယ်
။ဒီ現代化的一系列重大举措有好的历史经验携手推进
ဒီထိပ်သီးအစည်းအဝေးဘွဲ့ရဲ့အဓိကစွမ်းဆောင်မှုကတော့တရုတ်အာဖရိကအနာဂတ်ဆက်ဆံရေးတိုးတက်လာစေဖို့အတွက်သူကြောက်ကောင်းမွန်တဲ့လမ်းညွှန်ချက်တွေကိုချမှတ်နိုင်တာနဲ့တရုတ်နဲ့အာဖရိကနှစ်ဖက်စလုံးကိုခင်မီတိုးတက်စေမဲ့လုပ်ငန်းစဉ်တွေချမှတ်နိုင်တာပဲဖြစ်ပါတယ
်ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်ခေတ်သစ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအတိုင်းအဝိုင်းတစ်ရပ်ကိုထူထောင်သွားဖို့နဲ့လာမယ့်၃နှစ်အတွင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်တရုတ်နဲ့အာဖရိကနိုင်ငံတွေအကြားတန်တပန်ဆက်ဆံရေးကိုမဟာဗျူဟာမြောက်အဆင့်အတန်းအဖြစ်မြှင့်တင်သွားဖို့တမရရှိချင်းပင်ကလည်းကန့်လန့်ခဲ့ပါတယ်။ဒါအပြင်အာဖရိကမှာခေတ်မီအဆင့်မြင့်ရေးလုပ်ငန်းတွေအကောင်အထည်ဖော်လာနိုင်ဖို့လာမယ့်၃နှစ်အတွင်းပူးပေါင်းဆောင်ရွက်ရေးစီမံကိန်း၁၀ခုကိုလည်းတမရရှိချင်းပင်ကတင်ပြခဲ့ပါတယ်။တရုတ်တမရရှိချင်းပင်နဲ့အာဖရိကနိုင်ငံခေါင်းဆောင်တွေနှစ်နိုင်ငံချင်းတခြားတွဲဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်။အာဖရိကနိုင်ငံ53နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဖရိကမှာပြန်ဆိုင်မှုတွေရှိနေပါတယ်
။တရုတ်ပြည်ကို3ရက်ကြာတွားရောက်ခဲ့တဲ့အမေရိကန်အစိုးရအင်ဗျူတော်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်ကိုတရုတ်သမ္မတရှီချင်းပင်ကဩဂုတ်လ29ရက်နေ့ကြာတာပရင်းနေ့မှာလက်ခံတွေ့ဆုံခဲ့ပါတယ်။အမေရိကန်လုံခြုံရေးအရာရှိကိုတရုတ်သမ္မတရှီချင်းပင်အပြင်တရုတ်နိုင်ငံခြားရေးဝန်ကြီးတရုတ်စစ်တပ်အကြီးအကဲစတဲ့ထိတ်တန်းခေါင်းဆောင်တွေကလက်ခံတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ဟာတင်းမာမှုတွေရှိနေတဲ့အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးကောင်းမွန်တိုးတက်မှုရှိလာနိုင်တယ်လို့မျှော်လင့်ကြတာရှိပါတယ်။ထိုင်ဝမ်ဖိလစ်ပိုင်တောင်တရုတ်ပင်လယ်ပြင်ရုရှားယူကရိန်းစတဲ့ဒေသတွင်းနဲ့နိုင်ငံတကာကိစ္စရပ်တွေအပေါ်မှာတရုတ်နဲ့အမေရိကန်ကွဲလွဲနေမှုတွေကိုဆွေးနွေးခဲ့ကြလိမ့်မယ်လို့ယုံကြည်ရပါတယ်။မြန်မာအရေးကိုလည်းထက်သွင်းဆွေးနွေးခဲ့ပါတယ်။တစ်ဖက်မှာရုရှားယူကရိန်းစစ်ပွဲရှိနေပေမဲ့လည်းအခြားတစ်ဖက်မှာအမေရိကန်တရုတ်ဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းနေတယ်လို့ယူဆရပါတယ်။ပြောင်းလဲမှုတွေမြန်ဆန်ပြီးပဋိပက္ခတွေနဲ့ရှုပ်ထွေးနေတဲ့ဒီကနေ့ကမ္ဘာကြီးမှာနိုင်ငံတွေအချင်းချင်းကြားကွဲပြားနေပြီးထိတ်တဲရင်ဆိုင်တိုးနေမဲ့အစားသွေးစည်းညင်ညွတ်ပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့တရုတ်သမ္မတရှီချင်းပင်ကအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်နဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်
။尽管中美两国各自情况和中美关系都发生了很大的变化。
အခုလိုတရုတ်အမေရိကန်ဆက်ဆံရေးမှာကောင်းမွန်တဲ့အခွင့်အလမ်းတွေပေါ်လာချိန်မှာတရုတ်ဘက်ကပြောလိုတာကတော့တရုတ်နဲ့အမေရိကန်အကြားကောင်းမွန်တည်ငြိမ်ပြီး
ရေရှည်တည်တတ်မဲ့ဆက်ဆံရေးမျိုးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်ချက်ဟာမပြောင်းလဲပဲတည်ရှိနေပါတယ်။အပြန်အလှန်လေးစားမှုအတူတကွတည်ရှိပြီးနှစ်ဖက်အကျိုးအတူရရှိမဲ့အခြေခံစည်းပေါ်ကနေကောင်းမွန်တဲ့ဆက်ဆံရေးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်ချက်ဟာမပြောင်းလဲပဲရှိနေပါတယ်
။သမ္မတဂျိုးဘိုင်ဒင်အနေနဲ့လည်းအရေးပါတဲ့ဆက်ဆံရေးအတွက်တာဝန်ယူမှုရှိရှိလှုပ်ဆောင်ဖို့တန်တိတ်ထန်ချထားပါတယ်။မဟာမိတ်တွေနဲ့ဆက်ဆံရေးမှာအမေရိကန်ရဲ့အချိုးစည်းပွားနဲ့တံပိုးတွေအတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တရုတ်နဲ့ပြိုင်ဆိုင်မှုဟာအမေရိကန်ပြည်ထောင်စုနဲ့တရုတ်အကြားထိတိုက်တိုးမှုနဲ့ပဋိပက္ခတွေဖြစ်ဖို့အတွက်မဟုတ်ပါဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်ကသူ့ရဲ့ခီးစဉ်အဆုံးမှာပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လျှို့ဝှက်ကြိုးပမ်းခဲ့တဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုမဖော်ပြစဘူးဖော်ပြလာပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့က
နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုသွားခဲ့ပြီးဒုံးလက်နက်စမ်းသပ်ပစ်ခတ်တာကိုကြည့်ရှုခဲ့တဲ့ဗီဒီယိုကိုမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြခဲ့ပါတယ်။ကင်ဂျုံအွန်းကနျူကလ িয়ার ထုတ်လုပ်မှုနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုတိုးမြင့်သွားနိုင်ဖို့ကိုလည်းညွှန်ကြားခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးတက်လာတာနဲ့အမျှအာရှဒေသတွင်လုံခြုံရေးစိုးရိမ်မှုတွေလည်းတိုးလာမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်ရုပ်သံအစီအစဉ်ကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါအောင်မယ်။အခုအာရှနိုင်ငံရဲ့အစီအစဉ်ပြီးမှာတော့ဆက်လက်တင်ပြမယ့်အစီအစဉ်ကလေယာစီးပွားသတင်းများအစီအစဉ်ဖြစ်ပါတယ်။လာမယ့်ဗန္ဒာနှစ်မှာအိန္ဒိယကပဲတန်ချိန်တိုးမြင့်ဝယ်ယူသွားဖို့ရှိနေပါတယ်။ပြည်တွင်းဈေးကွက်မှာတော့စားအုံးစီဈေးနည်းနည်းပြန်ကျသွားပါတယ်။ဒီသတင်းတွေအပြင်တစ်ပတ်အတွင်းလျာထောက်တုံသီးနှံဈေးနှုန်းတွေအတက်ကျဘလို့ရှိပါသလဲ။ The Farmer Time Media ကတင်ဆက်ထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ယူရေးချစ်သူများရှင်လန်းချက်မြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြတ်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လာမယ့်ဗန္ဒာနှစ်မှာအိန္ဒိယကပဲတန်ချိန်အများအပြားတိုးမြင့်ဝယ်ယူသွားမယ်ဆိုတဲ့သတင်းနဲ့စကြပါမယ်။မြန်မာနိုင်ငံကထွက်ရှိတဲ့မပဲနဲ့ပဲစင်းကုန်ကိုအိန္ဒိယနိုင်ငံကလာမယ့်2025-2026ဘဏ္ဍာနှစ်မှာတန်ချိန်ပမာဏတိုးမြင့်ပြီးဝယ်ယူသွားမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကပြောပါရယ်။အိန္ဒိယမြန်မာမပဲနဲ့ပဲစင်းကုန်ကုန်သွယ်မှုပူးပေါင်းဆောင်ရွက်ရေးဆိုင်ရာနားလည်မှုစွာကြံလာက2025ခုနှစ်မတ်လ31ရက်မှာတက်တန်းကုန်ဆုံးမှာဖြစ်ပြီးအသစ်ထက်ရှုံ့မဲ့ MOU မှာမပဲတန်ချိန်5သိန်းပဲစင်းကုန်တန်ချိန်2သိန်းလောက်ဝယ်ယူသွားမှာဖြစ်တယ်လို့ပဲပြောင်းကုန်တဲ့တူကပြောပါရယ်ပြီးခဲ့တဲ့နှစ်ကတော့အိန္ဒိယကမပဲတန်ချိန်2သိန်းခွဲပဲစင်းကုန်တန်ချိန်3သိန်းလောက်သာဝယ်ယူဖို့စာချုပ်ချုပ်ဆိုခဲ့တာဖြစ်တဲ့အတွက်အခုနှစ်မှာမပဲတန်ချိန်2သိန်းခွဲနဲ့ပဲစင်းကုန်တန်ချိန်3သိန်းလောက်တိုးမြင့်ဝယ်ယူသွားမှာဖြစ်ပါရယ်အိန္ဒိယနိုင်ငံမှာမပဲနဲ့ပဲစင်းကုန်စိုက်ပျိုးမှုရော့ကျလာတာကြောင့်စားနပ်ရိက္ခာလိုအပ်ချက်အရမြန်မာနိုင်ငံကနေပဲတန်ချိန်တိုးမြင့်ဝယ်ယူလာတာလို့ဆိုပါရယ်မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့ဇူလိုင်ဩဂတ်နဲ့စက်တင်ဘာလတွေအတွင်းဖြစ်ပွားခဲ့တဲ့ရေကြီးနှင်းမြုပ်မှုနဲ့ပိုးမွှားယောဂါတွေကြောင့်မပဲနဲ့ပဲစင်းကုန်အထွက်နှုန်းရော့ကျပြီးဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ကုန်သွယ်တွေကသုံးသပ်ထားပါတယ်။လက်တလောမှာအိန္ဒိယမြန်မာကုန်သွယ်ရေးကဏ္ဍအတွက်ငွေပေးချေမှုကိုအမေရိကန်ဒေါ်လာအပြင်အိန္ဒိယနိုင်ငံသုံးရူပီးငွေနဲ့လည်းဓာတ်ရိုက်ပေးချေနိုင်တယ်လို့သဘောတူထားကြပါတယ်။
ဆောင်းစီစီအနေငယ်ပြင်ကြဆင်လာပါတယ်ဈေးဝက်ထဲကိုသစိမ့်မပါတဲ့ဆောင်းစီတွေဝင်ရလာတဲ့အတွက်ဆောင်းစီစီအနေငယ်ပြင်ကြဆင်လာတယ်လို့အယောင်ဆိုင်တွေနဲ့ရန်ကုန်မြို့နယ်စားသုံးသူအရှင်မတွေကပြောပါတယ်ဆောင်းသုံးစီတင်တွေတို့လောက်ဖြစ်ပြီးခြင်းလုံးငယ်ကြီးကြပ်ရေးကော်မတီကလည်းပြီးခဲ့တဲ့ပတ်ကရန်ကုန်ထိုင်လက်ကာရီညိုစင်းနေနဲ့ဆောင်းစီတွေတာကို6455ကျင်းနဲ့ရောက်ချဖို့သတ်မှတ်ခဲ့ပြီးအနုဘာလ14ရက်နေ့ကနေ20ရက်နေ့တွင်မှာတော့ဆောင်းစီတပိတ်တာကို6355ကျပ်စီးနဲ့ရောက်ချရမယ်လို့ထုတ်ပြန်ထားပါတယ်။ ပြင်ပဇီဝဲမှာတော့ပြီးခဲ့တဲ့စက်တင်ဘာလအတွင်းကစောင်းစီတပိတ်တာကို16000ကျပ်လောက်ထိပေါင်စီရှိခဲ့ပြီးမယ်လက်ရှိမှာတော့တပိတ်တာကို13000ကျပ်လောက်ထိကျဆင်းသွားတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့စားသုံးသူဒေါ်သူစားကပြောပါတယ်အခုရပိုင်းတွင်ဈေးကွက်တွေကိုအများပြားဝင်ရောက်လာတဲ့ဒဇိမ့်ဝက်စီဘူးတွေကတော့6လုံးတကယ်ကို24000ကျပ်လောက်သာကျသေးတယ်လို့ဆိုပါတယ်ရန်ကုန်မြို့မှာတော့စားသုံးစီကြီးကြပ်ရေးကော်မတီကထုတ်ပြီးတဲ့စီဝေးရခွင့်စာအုပ်ကိုအတုံးပြုပြီးရက်ွက်ရုံတွေမှာတော့တအိထောက်ကိုစီ90ကျပ်တာနော်ဝေးရခွင့်ရှိတယ်လို့တင်ငန်းကျွန်းမြို့နယ်ကစီအယောင်းဆိုင်ပိုင်ရှင်တဦးကပြောဆိုထားပါတယ
်အခုနှစ်မှာစိုက်ပျိုးဈေးက2ဆလောက်မြင့်တက်လာတဲ့အတွက်ကြံတန်းကို3,000ကျပ်လောက်ထိဈေးပေးဝယ်ယူကြဖို့ကြံစိုက်တောင်သူတွေကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်ကကြံတရေကစိုက်ပျိုးစရိတ်အနေနဲ့၈သိန်းကျပ်လောက်သာကုန်ကြခဲ့ပေမဲ့အခုနှစ်မှာတော့15သိန်းလောက်ထိကုန်ကြစရိတ်ရှိနေတာကြောင့်စက်ရုံတွေဘက်ကကြံခင်းဈေးကိုတိုးမြှင့်ဝယ်ယူပေးဖို့တောင်သူတွေကတောင်းဆိုနေကြတာဖြစ်ပါတယ
်သူတို့စက်ရုံတွေဘက်ကသတ်မှတ်နိုင်မဲ့ဈေးတိကြတော့ထွက်မလာသေးပါဘူးကျွန်တော်ထင်ဒီလကုန်လောက်မှာကြံခင်းဈေးဖွင့်လိမ့်မယ်ထင်တယ်နောက်လဆန်းလောက်ဆိုရင်တချို့ဒေသတွေကြံနေခုတ်ကြတော့မှာဘူးကျွန်တော်တို့တောင်သူတွေဘက်ကတော့ကုန်ကြစရိတ်ကတပြန်တက်နေတာလေအလုသမားစိတ်တွေဟို73စီစီရောသားစိတ်တွေအကုန်တက်နေတာနောက်ပြီးတော့မနစ်ကစကြစိတ်ထက်အခုနှစ်စကြစိတ်ကလည်းပိုးတက်နေတာထိုက်တင်လောက်တော့တိုးပေးဖို့တင်းတယ
်ပြီးကြတဲ့နှစ်အော်တိုဘာလာက73စီဒီဇယ်တပေပါကို8သိန်းကျပ်ဝန်းကျင်သာပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့ဒီဇယ်တပေပါကျပ်15သိန်းလောက်ထိဈေးမြင့်တက်လာတယ်လို့တခြားစိုက်ပျိုးရေးသုံးသွင်းအားစုဈေးနှုန်းတွေကလည်း3ဈေးလောက်ထိမြင့်တက်လာတာဖြစ်ပါတယ်တကြားစီကတော့ပြီးခဲ့တဲ့နှစ်အော်တိုဘာလာကတပိတ်သား3600ကျပ်လောက်ပေါက်သေးရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်သားကို4600ကျပ်လောက်အထိပေါက်သေးရှိနေပါတယ်လက်ရှိဖြစ်ပေါ်နေတဲ့တကြားစီနှုန်းနဲ့တွက်မယ်ဆိုရင်တောင်သူတွေတောင်းဆိုထားတဲ့ကြံစီနှုန်းရရှိနိုင်တယ်လို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဦးဝင်းထေးကပြောပါတယ
်စက်ရုံနဲ့တက်ကတော့တကြားတပိတ်သား4600လောက်ရောင်းရရင်တော့ပေးနိုင်မှုအခြေအနေရှိပါတယ်သူတို့ညနိုင်နေတယ်လို့ကြားတာဟိုလိုမျိုးကြီးတော့အတိအကျတော့သူတို့အတန်တော့မပြတ်သေးဘူးအဲ့လိုတရင်ဟိုလိုလိုင်းမော်ဟိုတရင်ညီတရင်လို့ကြားတာပဲရှိတာဒီလိုမျိုးတော့အတိအကျတော့သတ်မလားဟိုဘက်ကတောင်သူတွေကလည်းဒီလိုင်းမော်တင်ပြီး3,000ရမှာတော့ဘာလို့ဖြစ်တာတကယ်တမ်းကျရင်တော့တောင်သူတွေဘက်ကလည်းဒါကြား20ကြားချရင်တော့အဆင်ပြေတော့မယ်သူတို့ဘက်ကလည်းတသိန်းခွဲလောက်ကတော့ဟုတ်ကျန်ကြီးနေနေပြီးမယ်ပြီးမှအပေါ်ကြောင်းဖြစ်ဖြစ်ပေါ့နော်တကောင်းလောက်ထပ်ပြီးတသိန်း6,000လောက်ပေါ့အဲ့လိုမျိုးတော့ဖြစ်နိုင်ဖြစ်သွားမယ်လို့တော့ထင်ပါတယ်ပြလို့လဲဆိုတော့အရင်နှစ်နဲ့ကြားစင်းနဲ့စာရင်ဒီနှစ်ဒီရတော်တော်လေးတက်ထားတာ
ပြီးခဲ့တဲ့ကြံခုတ်ရာသီကရှမ်းမြောက်ဒေသတချို့နဲ့သခိုင်းတိုင်းအတွင်းမှာတိုက်ပွဲတွေကြောင့်ကြံခုတ်ယူမှုနောက်ကျခဲ့တဲ့အတွက်ပြန်လဲစိုက်ပျိုးရာမှာလည်းနောက်ကျခဲ့တာကြောင့်အခုနှစ်မှာကြံရာသီအမီခုတ်ယူဖို့စံချိန်မမီသေးတဲ့စိုက်ရည်ကတွေရှိနေတယ်လို့ကြံထွက်နှုံးလဲရော့ကြနိုင်တယ်လို့ဦးဝင်းသေးကဆက်ပြောပါတယ်လက်ရှိမှာကြံခုတ်ဖို့အတွက်တရားဆက်ရုံတွေဘက်ကကြိုတင်ငွေအနေနဲ့ကြံတန်းကိုကျပ်2,000လုံးထုတ်ပေးနေပြီးတောင်သူတွေတောင်းဆိုတဲ့ကြံတန်း3,000လုံးတတ်မှတ်ဝယ်ယူဖို့ကတော့လာမယ့်နိုဝင်ဘာလမှာစိုက်ပျိုးရေးဦးစီးဌာနကဥဆောင်ပြုလုပ်မဲ့အစည်းအဝေးမှာပဲအဆုံးဖြတ်ပေးနိုင်မယ်လို့ဦးဝင်းသေးကဆိုပါတယ်မြန်မာနိုင်ငံမှာကြံကိုစကိုင်းတိုင်းထပ်ပိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပကိုးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာစိုက်ပျိုးကြပြီးကြံစားရေက9သိန်းကျော်ရှိတယ်လို့စိုက်ပျိုးရေးဦးစီးဌာနစာရင်းတွေမှာဖော်ပြထားပါဗျ။
အခုစပီးအောင်တော်မလာ9ရက်နေ့ကနေ15ရက်နေ့အထိဈေးကွက်အတွင်းထဲကြနိုင်ပြီဖြစ်သွားတဲ့ရေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ဒေါ်လာဈေးနဲ့အတူပို့ကုန်ပေရီဈေးအေးနေပြီမယ်။စပိုးချောင်းတီးနဲ့အများစုကတော့ဈေးမြင့်တက်နေပါသေးတယ်။ဈေးကွက်ထဲမှာပေးစင်ကိုလေ့ကျင့်နေပြီမဲ့အယောင်းဝယ်ဤနေရာကြောင့်ဈေးဆက်တိုက်ပြန်ကျဆင်းနေပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ပတ်ကပေးစင်ကိုတရံကို43,250ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးအခုအောက်တိုဘာ16ရက်နေ့မှာတော့တရံကို38,500ကျပ်ထိပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်။ကျတော့နေကတော့လက်ကျန်နေလာပြီးအဝယ်ပုံမှန်ရှိနေတာကြောင့်အမျိုးစားလိုက်တပိတ်သားကို100ကနေ200ကျက်ကြာဈေးပြန်တက်လာပါဗျ။ရန်ကုန်ပြည်အောင်ဈေးကွက်ထဲကိုစိတ်ဖြူမြင်းကြံမုံရဘက်ကကျက်သွန်နေတဲ့အဝင်ရှိနေပြီးအမျိုးစားလိုက်တပိတ်သားကို1450ကနေ3100ကျက်အတွင်းဈေးနဲ့အယောင်းဝယ်ရှိနေတယ်လို့ကုန်တယ်တွေကပြောဆိုထားပါဗျ။ မြောက်ကလည်းဈေးကွက်ထဲအဝင်နေပြီးစိုက်ခင်းတွေရင်းနှီးမြုပ်ခဲ့တာကြောင့်အမြင့်ဈေးမှာပဲတည်ငြိမ်နေပါတယ်။ရန်ကုန်လက္ခဏာဈေးကွက်မှာတော့ပန်းတနော်ငရုတ်အရှိတပိတ်သားကို9500ကျပ်၊မြားနီက6000ကျပ်၊မိုးတောင်မြို့ကငရုတ်ကတော့တပိတ်သားကို10000ကျပ်၊စင်ပြူးကျွန်းငရုတ်ပူကတော့တပိတ်သားကို10000ကျပ်အသီးသီးပေါက်ဈေးရှိနေပါတယ်။
အာလူကတော့လမ်းပန်းဆက်တွေရေးခဲ့ကြအောင်ဝင်နေပြီးဈေးမြင့်နေရာကနေလက်တလုံးမှာတော့ပြန်ချရပြလာပါတယ်။ရန်ကုန်မြို့နယ်ဈေးကွက်မှာတော့တရုတ်အာလူကတပိတ်တာကို6000ကျပ်လောက်ပေါက်ဈေးရှိနေပြီးတပတ်တွင်တပိတ်တာကို900ကျပ်လောက်ဈေးပြန်ချဆင်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
စတရီးမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုဆက်လက်ပြီးနားလောင်အပတ်စဉ်တင်ဆက်တဲ့ဥလူရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။အန္တာတိကနဲ့ဂရင်းလန်ကျွန်းတွေကရေခဲမြစ်နဲ့ရေခဲလွှာတွေရဲ့အရေးပြောမှုနှုန်းဟာ1990ပြည်လွန်နှစ်တွေအစောပိုင်းကနှုန်းထက်3ဆပိုးများလာနေပါတယ်။ကမ္ဘာရာသီဥလူမိုးကောင်ရေရှားမှုနဲ့စားနပ်ရိက္ခာဖူလုံရေးဟာအန္တာတိကတိုက်ရဲ့ရေခဲလွှာအရေးပြောတဲ့အခြေအနေပေါ်မှာမူတည်နေတာကြောင့်မှန်ကန်တဲ့မူဝါဒတွေချမှတ်နိုင်အောင်ပညာရှင်တွေကကြိုးပမ်းဆောင်ရွက်နေပါတယ်။ဒီတစ်ပတ်ဥရုယာတင်တဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကပြောပြပေးပါမယ
်။လူသူအလံဝေးလာတဲ့အနာတိကတိုက်ထဲကအခုလိုတွေ့မြင်နေရတဲ့ရှင်သက်ရှူမောစရာလှပတဲ့အမြင်ကွန်းတွေမကြာခင်ပျက်စီးတော့မယ့်အနေအထားနဲ့ရင်ဆိုင်နေရပါပြီ။အနာတိကနဲ့ကလည်း Southern Ocean တောင်ပိုင်းသမုဒ္ဒရာကတဘာဝပတ်ဝန်းကျင်ကိုနှောက်ဆုံလေ့လာခဲ့ကြတဲ့သိပ္ပံပညာရှင်တွေကအစီရင်ခံစာဦးဆောင်ရေးသားသူတို့ဖြစ်တဲ့ Exterior တက္ကသိုလ်ပါမောက်ခ Martin Secret ကအခုလိုသုံးသပ်ပါတယ
် Some of the events that we are seeing are so off the scale
ကျွန်တော်တို့တွေ့နေရတဲ့တချို့ဖြစ်ရပ်တွေဆိုရင်အတော်ထိတ်လန့်စရာကောင်းပါတယ်ရုပ်ကျွင်းလောင်စာတွေဆက်ပြီးထုတ်ယူသုံးစွဲနေမယ်ဆိုရင်တော့ခုလိုပုံမှန်မဟုတ်တဲ့ရာသီဥတုအခြေအနေမျိုးပိုးပြင်းထန်လာပြီးအချိန်ရင်လဲပိုးများလာပါလိမ့်မယ
်။ရာသီဥတုပင်လယ်ရေခဲတုနဲ့သမုဒ္ဒရာအပူချိန်ဂလေးဆီယာရေခဲမြစ်တွေနဲ့ရေခဲလွှာတွေတိဆောက်ပုံစနစ်ကိုရောစီဝကေယာစနစ်ကိုပါပညာရှင်တွေလေ့လာခဲ့ကြတာပါ။လက်ရှိပေါ်ပေါက်နေတဲ့ပြင်းထန်လာတဲ့ရာသီဥတုမျိုးနဲ့ဥတုရာသီပြောင်းလဲမှုတွေကိုချိန်ဆက်လေ့လာခဲ့တာမှာတော့လက်တလောရင်ဆိုင်လာရတဲ့အနေအထားမျိုးတွေနောက်မှာပိုးပြီးတော့ကြုံတွေ့ရတော့မယ်လို့ပညာရှင်တွေကခန့်မှန်းပါတယ်။အဂုလာပထမပတ္တမပဲအရေပျော်လာတဲ့ရေခဲမြေတွေကိုထိန်းထားပေးတဲ့သမန်တခုကျိုးပေါက်ခရာကအမေရိကန်ပိုင်းအလက်စကာပြည်နယ်ထဲကမြစ်ကဘာဘေးကနေအိမ်တွေရေထဲပါကုန်ပါတယ
်။ Let it be known that there was a 40 to 50 feet of bank
ရေထဲပါသွားတဲ့အိမ်တွေနဲ့မြစ်ကမ်းမှာပေ40 50လောက်တစ်ပင်ကြီးတွေစိုက်ထားတာပါ။အဲ့ဒီတစ်တော်တွေလည်းရေထဲပါကုန်ပါတယ်။အခုလိုဆိုးရွားပြင်းထန်တဲ့ကဘာပြူရာမျိုးကျွန်တော်တို့ဘယ်တော့မှမမြင်ဘူးခဲ့ကြပါဘူး။ဒီလောက်အတိုင်းသာအထိရေတွေအေးပြောဆင်းလာတာမျိုးလည်းမကြုံခဲ့ဘူးပါဘူ
းအခုအဖြစ်ပြက်ကတော့ကမ္ဘာပုံနှဲမှုနဲ့ဆက်ဆက်နေသလားဆိုတာတက်အာမပြောနိုင်ပေမဲ့လို့နှစ်တစ်နှစ်မှာနင်းဘလောက်ကြာသလဲဆောင်းထဲမှာဘလောက်အေးသလဲမိုးဘလောက်ရွာသလဲဆိုတဲ့ရာသီဥတုနဲ့လည်းဆိုင်တယ်လို့ရေခဲမြစ်တွေရဲ့လှုပ်ရှားမှုပုံစံနဲ့လည်းဆိုင်တယ်လို့ပညာရှင်တွေကပြောပါတယ်ရှိခဲမြစ်တွေအေးပျော်ဆင်းလာတာကြောင့်ကဘာတဝန်းကလူပေါင်း15သန်းလောက်ဘေးသင့်မဲ့အနေအထားနဲ့ကြုံနေကြရပြီးအဲ့ဒီထဲကတဝက်လောက်ဟာအိန္ဒိယ၊ပါကစ္စတန်၊ပီရူးနဲ့တရုတ်နိုင်ငံကဖြစ်တယ်လို့ဒီနေ့အစောပိုင်းလေ့လာမှုတစ်ခုမှတွေ့ရပါတယ
်။ World's largest ever heat wave in terms of
ပုံမှန်မောင်းပဲစိုးစုံလို့တော့ပြောရမယ်။ပူလိုင်းကြီးတွေကိုအနာဒိကတိုက်မှာမိနစ်3ကကြုံခဲ့ရပါတယ်။ပုံမှန်ရှိတဲ့အပူချိန်ထက်38ဒီဂရီကျော်ထိတောင်ရောက်ခဲ့ပါတယ်။ဆောင်းတွင်ကြီးထဲမှာပဲအဲ့ဒီအပူချိန်ကိုရောက်ခဲ့တာပါ ဒေါမ်စီလို့ခေါ်တဲ့အနာတိကအရှိဘက်ချမ်းကရေခဲလွှာတွေမှာဆိုရင်လဲအပူချိန်အနှုတ် 90 ဒီဂရီစင်တီဂရိတ်ရှိရမှာဖြစ်ပေမဲ့အဲ့ဒီလောက်ကိုရောက်မလာပါဘူးအနှုတ်30 ထိရောက်ခဲ့တဲ့ရက်တွေရှိပါတယ်
2023ခုနှစ်တွင်မှာတစ်ကမ္ဘာလုံးစံချိန်တင်အောင်ပြင်းထန်တဲ့အပူလိုက်နဲ့ရင်ဆိုင်နေရချိန်မှာတော့အာနာတိကတိုက်မှာလည်းအပူချိန်တွေမြင့်တက်လာပါတယ်။အမှန်မှာတော့ကမ္ဘာပုံနှိမ်မှုကအာနာတိကတိုက်ကိုပိုးပြီးတော့တက်ရောက်တာဖြစ်ပါတယ
်။ Antarctica acts to keep the planet cool.
အာနာတိကတိုက်ကိုထိမ့်သိမ်းဆောက်ရှောက်ရေးဟာအဲ့ဒီဒေသမှာခုံလုံးနေတဲ့တောရိုင်းတိရစ္ဆာန်တွေအတွက်သာမကဘဲတစ်ကမ္ဘာလုံးကိုတက်ရောက်မှုရှိနေတဲ့ရာသီဥတုမျက်တမှုရှိဖို့လည်းရေးကြီးပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30လောက်မှာအနာတိကရေခဲတူတွေအေးပျောဆင်းခဲ့တဲ့နှုံးထက်အခုလက်ရှိရေခဲတွေအေးပျောဆင်းတဲ့နှုံးက6ဆပိုပြီးမြန်ဆန်းလာနေပါတယ
်အနာတိကတိုက်ကရေခဲတွေအားလုံးကအေးပျောဆင်းလာမယ်ဆိုရင်တော့ကမ္ဘာပင်လယ်ရေမျက်နှာပြင်က189ပေကျော်အထိမြင့်တက်လာမှာဖြစ်ပြီးမြို့ကြီးပြကြီးတွေရေအောက်ရောက်သွားပါလိမ့်မယ်အဲ့လိုအခြေအနေကိုရောက်ဖို့နှစ်ပေါင်းရာနဲ့ချီကြနိုင်တယ်ဆိုပေမဲ့လို့ကမ္ဘာအပူအေးမြတ်တာအောင်ထင်းကြီးတဲ့နေရာမှာအဲ့ဒီရေခဲတူတွေကအရေးအကြီးဆုံးနေရာမှာရှိပါတယ်။အာနာတိကဒေသဟာကမ္ဘာကြီးအတွက်အေးပေးဆက်လို့မဟုတ်တော့ဘဲအပူပေးဆက်ကြီးလို့ဖြစ်လာနေတာကတကယ်စိုးရင်စရာကောင်းသလိုအဲ့ဒီကနှုတ်နယ်လာတဲ့ဇီဝကေးရစနစ်တွေကိုထိမ့်သိမ်းဆောင်ရှောက်ပါမယ်ဆိုပြီးတော့ Antarctic Treaty မှာလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေကသူတို့ရဲ့ကတိကိုမထိမ့်သိမ်းနိုင်တဲ့လက္ခဏာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကရှုံးနေပါတယ်။ဇီဝကေးရစနစ်တွေအဖတ်ဆဲလို့မရအောင်ပျက်စီးမတော့နိုင်ရေးကာကွယ်ဖို့ဆိုရင်တော့ဆက်မှုခေဦးကာလ19ရာစုအစောပိုင်းမှာရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီကျော်မသွားရေးဆိုတဲ့ပါရီသဘောတူစာချုပ်ပါအချက်အလက်တွေအတိုင်းကမ္ဘာနိုင်ငံတွေအထူးအကြအဆောင်ရွက်ဖို့ကိုလည်းပညာရှင်တွေကအရေးအကြီးတိုက်တွန်းပါတယ
်။ Now unless we want to see a lot more of these things happening in the future we really got to get on with decarbonizing that won't solve
နာမည့်အနာဂတ်မှာဒီလိုဖြစ်ပျက်မျိုးတွေအများကြီးဆက်ဖြစ်တာမျိုးမကြုံကျင်ဘူးဆိုရင်တော့ကာဗွန်တန်းငွေထုတ်လွှတ်မှုရှော့ချမှဖြစ်တော့မှာပါဒါလည်းပြဿနာကိုဖြေရှင်းလိုက်တာတော့မဟုတ်ပါဘူးလက်ရှိပြောင်းလဲလာတဲ့ရာသီဥတုနဲ့သားစတာကြအောင်လောက်ကင်သွားဖို့လဲလိုပါတယ
်ကမ္ဘာအမိုးလေဝသအဖွဲ့ WMO အကြီးအကဲကလည်းလွန်ခဲ့တဲ့ရာစုနှစ်ကထွက်လာခဲ့တဲ့ဖလုံးအိမ်တန်းငွေတွေရဲ့တက်ရောက်မှုဖြစ်တဲ့မိုးကောင်းရေရှားတာမုန်တိုင်းတွေဝင်တာအပူလိုင်းတွေပြင်းထန်လာတာမျိုးတွေကို2060ခုနှစ်အထိကြုံကြရမှာဖြစ်တဲ့အတွက်အလားတူဖြစ်ရတွေရပ်တန့်သွားစေချင်ရင်တော့ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲမှုလုံးဝလျှော့ချမှာဖြစ်မယ်လို့အခုလာဆမ်းမိုင်မှာပဲထပ်ပြီးတော့သတိပေးပါတယ်။လေလူတဲကကမ္ဘာနဲ့အောက်ဆက်တန်ကိုယ်တွေတိတ်သေးလာတာကြောင့်ဝင်ရုံဆုံးဒေသကရေခဲမြစ်တွေလည်းအနည်းဆုံးနှစ်ပေါင်းထောင်ချီဆက်လက်အေးပျော်ဆင်းနေဦးမှာဖြစ်ပြီးဟိမဝန္တာတောင်တန်းကြီးပေါ်ကရေခဲမြစ်တွေအေးပျော်ဆင်းသွားရင်တော့တရုတ်နိုင်ငံထဲကမြစ်တွေလည်းဒီရာစုနှစ်ကုန်မှာပျောက်ကွယ်သွားလိမ့်မယ်လို့လည်းသတိပေးပါတယ်။ဖလုံအိမ်တန်းငွေတွေဒါဆက်ပြီးတော့ထုတ်လုပ်နေအောင်မယ်ဆိုရင်တော့အနာတိကတိုက်နဲ့ Greenland ကျွန်းကရေခဲလွှာတွေပါဆက်ပြီးအေးပျော်လာမှာဖြစ်တာကြောင့်တစ်ကမ္ဘာလုံးမိခိုနေရတဲ့ရေချိုအရင်အမြစ်တွေလည်းရှားပါသွားတော့မှာဖြစ်ပါတယ်။ကျွန်မနာမပါ
နားလောင်ပတ်စင်တင်ပြတဲ့ဥလူရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ပြီးမှာတော့သတင်းတွေကတုဒအစီအစဉ်ကိုတင်ဆက်ပါအောင်မယ်အသက်ရှင်သန်မှုနဲ့ကောင်းမွန်တဲ့အနာဂတ်အတွက်စားရေးရိတ်ကအလုံးအလောက်ရှိရေးကဘလောက်အရေးကြီးတယ်ဆိုတာမိနောင်မိမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်အောက်တိုဘာလ16ရက်နေ့ကိုကမ္ဘာစားနပ်ရိတ်ကအဖြစ်နေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်ကမ္ဘာနိုင်ငံတချို့မှာကြုံနေရတဲ့စားလောင်မှုပြဿနာတွေကိုမညညလင်ကသတင်းတွေကတူတာအစီအစဉ်မှာပြောပြမှာပ
ါဒီနေ့ပိုင်းတွေတွင်ကမ္ဘာပေါ်ကလူပေါင်း933သန်းလောက်ဟာကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့စစ်ပွဲနဲ့လက်နက်ကိုင်ပဋိပက္ခတွေတနည်းတခြားစိုးရိမ်ပွဲရာဖြစ်လာတဲ့ဥရုယာတီပြောင်းလဲမှုတွေစီးပွားရေးအကျပ်တဲတွေကူးဆက်ကတ်ယောဂါတွေစတဲ့အကြောင်းတရားတွေနဲ့ဆက်နွယ်ပြီးစားနပ်ရိက္ခာပြက်လန့်မလုံလောက်မှုနဲ့စားလောင်မှုတွေကိုကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂရဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ကပြောဆိုထားပါတယ်နိုင်ငံတကာကလေသမားတွေဟာကမ္ဘာလုံးဆိုင်ရာလူဦးရေကိုကြွေးမွေးနိုင်မှုထဲပို့ပြီးစိုက်ပျိုးထုတ်လုပ်မှုတွေရှိနေတဲ့ကြားကပဲအခုလိုငတ်မောခေါင်းမမှုတွေနဲ့ကြုံတွေ့နေကြရတာဖြစ်တယ်လို့လည်း FAO ကဖော်ပြထားတာပါဒါကြောင့်နေ့စဉ်ကမ္ဘာပေါ်မှာနေထိုင်ကြတဲ့လူသားတွေရဲ့17ယောက်တိုင်းမှာတစ်ယောက်ကစာလောင်မွတ်သိမ့်မှုဒဏ်ကိုခံစားနေရတယ်လို့လည်းဖော်ပြထားပါတယ်FAO ရဲ့ Sophie 24ဆိုတဲ့အစင်ခန်းစားမှဆိုရင်ဒီလိုဆလောင်ငတ်မမှုတွေကြုံတွေ့နေရတဲ့နေရာအများစုကအာဖရိကတိုက်ကနေရာဒေသတွေဖြစ်ပြီးအဲ့ဒီမှာနေထိုင်နေကြသူလူဦးရေရဲ့20ရာခိုင်နှုန်းကျော်ဟာဆလောင်ငတ်မမှုတန်းကိုခန်းစားနေကြရတယ်လို့လည်းဆိုပါတယ်။သ ူရီတနာစစ်တမ်းတွေအရာတော့2023 2024ခုနှစ်တွေအတွင်းနိုင်ငံ36နိုင်ငံဟာစူးစူးဝါဝါငမ်းမမှုတံကိုကြုံတွေ့ခံစားရတယ်လို့လည်းဖော်ပြထားတာပါဒီထဲမှာအာဖရိကတိုက်ကနိုင်ငံတွေဖြစ်တဲ့တောင်ဆူရန်ဘာရွန်ဒီဆိုမာလီယာယီမန်ချက်နိုင်ငံတွေဟာစိုးရိမ်စရာအခြေအနေထိရှိနေတယ်လို့ပြောပါရယ်အဲ့ဒီဒေသတွေမှာဖြစ်ပွားနေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေပြည်တွင်းစစ်တွေလက်နက်ကိုင်ပဋိပက္ခတွေနဲ့မိုးခေါင်ရေရှားမှုအများဆုံးဖြစ်တတ်တဲ့ဥရုယာတီဖောက်ပြန်မှုတွေနဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကဒေသခံလူလူအတွေ့အစာရေစာခေါင်းမမှုတွေစားလောင်မှုတွေရဲ့အဓိကအကြောင်းအရာတွေဖြစ်စေတာပါအာဖရိကတိုက်ပြီးရင်တော့အာရှတိုက်ကစားလောင်ငန်းမှုသူအများဆုံးဒုတိယနေရာမှာရှိနေတာပါအာရှတိုင်းမှာရှိတဲ့လူဦးရေရဲ့ရှစ်ရာခိုင်နှုန်းကျော်ဟာစားလောင်ငန်းမှုတွေကြုံတွေ့နေကြရတယ်လို့ဆိုပါတယ်။တောင်အာရှဒေသတွေမှာကအများဆုံးဖြစ်တယ်လို့လည်းသုတေသနပြုချက်တွေကဖော်ပြထားတာပါ။စားနပ်ရိက္ခာအကြောင်းပြောကြတဲ့အခါအစားအစာလုံလောက်မှုမရှိတဲ့အချက်အပြင်အာဟာရဓာတ်ပြည့်ဝမှုမရှိ၊ကျန်းမာတန်ရှင်းမှုမရှိတဲ့အစားအစာတွေစားတောက်နေကြရတာကလည်းလူသားတွေအတွက်အနည်းငယ်ဖြစ်စေတဲ့အဓိကအကြောင်းအရာတွေမှာပါဝင်ပါတယ်။ကမ္ဘာလူဦးရေရဲ့35ရာခိုင်နှုန်းတန်ပေါင်း3000နီးပါးဟာအာဟာရပြည့်ဝပြီးကျန်းမာမှုရှိစေတဲ့အစားအသောက်တွေကိုမစားကြရဘူးလို့ဆိုပါတယ်။အဓိကအားဖြင့်ဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာလူပေါင်း87ရာနှုန်းကျော်ဟာကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေကိုစားနေကြရတာပါ။ကမ္ဘာပေါ်ကကလေးငယ်တွေတည်ဆုံမှုထဲမှာတဝက်လောက်ကအာဟာရချို့တဲ့မှုတွေကြောင့်လို့လဲဆိုပါရယ်ဘက်တီးရီးယားတွေဗိုင်းရပ်စ်တွေကပ်ပါပိုးတွေအဆိပ်အတောက်နဲ့ဓာတုဆေးဝါးပစ္စည်းတွေပါဝင်တဲ့အစားအသောက်တွေကြောင့်နှစ်စဉ်လူပေါင်းတန်း600ကျော်ဟာနာမကျန်းဖြစ်မှုတွေကိုရင်ဆိုင်နေကြရပြီးအဲ့ဒီတွေက4သိန်းကျော်လောက်ဟာအသက်တည်ဆုံနေကြရတာပါလူသားတွေရဲ့နေစဉ်အသက်ရှင်နေထိုင်မှုမှာအစားအသောက်ဆိုတာကအရေးအကြီးဆုံးကဏ္ဍမှာရှိနေတာကြောင့်စားနပ်ရိက္ခာနဲ့ပတ်သက်ပြီးလူတွေသတိပြုနိုင်စေဖို့အတွက်ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ဟာအောက်တိုဘာလ16ရက်နေ့ကို World Food Day ကမ္ဘာစားနပ်ရိက္ခာနေ့ဆိုပြီး1945ခုနှစ်ကလေးကသတ်မှတ်ပြထမ်းပေးထားပါတယ်အခု2024ခုနှစ်ရဲ့ကမ္ဘာစားနပ်ရိက္ခာနေ့ကိုလေနိုင်ငံတကာလုံးဆိုင်ရာအခမ်းအနားဖြင့် FAO ရုံးချုပ်ရှိတဲ့အီတလီနိုင်ငံရောမမြို့မှာ Right to Food for a Better Life and a Better Future ပုံမကောင်းမွန်တဲ့ဘဝအသက်တာနဲ့ပုံမကောင်းမွန်တဲ့အနာဂတ်အတွက်အစားအစာများရပိုင်ခွင့်ဆိုတဲ့ရည်ရွယ်ချက်ဆောင်ပုံနဲ့ကျင်းပခဲ့ကြပါတယ်ရှင် All of
us.VOA ရဲ့တနင်္ဂနွေနေ့မတစ်ဖက်ရုပ်သံအစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတယ်ပါ။တော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်။ရေးသားရမယ့်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါဦးမယ်။ဝန်ကြီးချုပ်ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးရဲ့နေအိမ်ကိုစနေနေ့ကဒရုန်းနဲ့ပစ်မှတ်ထားတိုက်ခိုက်တာခံရတယ်လို့ဣသရေလအစိုးရကသတင်းထုတ်ပြန်ပါတယ်။အော်တိုဘလာ9ရက်တိုက်ခိုက်မှုကိုစီစဉ်သူဟာမတ်စ်ခေါင်းဆောင်ကိုဣသရေလကတိုက်ခိုက်မှုဣသရေလရဲ့တိုက်ခိုက်မှုတစ်ခုအတွင်းသေဆုံးပြီးနောက်ဟစ်ဘိုလာတွေကဣသရေလကိုတွန်းမြင့်တိုက်ခိုက်သွားမယ်လို့ပြောဆိုခဲ့အပြီးအခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒါအပြင်ဒါဇင်နဲ့ချီတဲ့ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ပါတယ်။အီတလီမှာစနေနေ့ကကျင်းပတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ကာကွယ်ရေးဝင်ကြီးတွေရဲ့ထိပ်သီးအစည်းအဝေးမှာအရှင်အီတလီကာကွယ်ရေးဝင်ကြီးကကမ္ဘာတစ်လောကအမြင်ကွဲပြားမှုတွေကြောင့်လုံခြုံရေးအခြေအနေတွေမရေမရာဖြစ်လာနေတယ်လို့သတိပေးလိုက်ပါတယ်။စကိုင်းတိုင်းဘူတလင်မျိုးနယ်အတွင်းအာနာသိန်းစစ်ကောင်စီတပ်တွေကကျေးရွာတွေကိုထိုးစစ်ဆင်တိုက်ခိုက်နေရမှာအော်တိုဘာလ19ရက်နေ့မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်ရှိခဲ့တဲ့စီပါကျေးရွာမှာအသက်ခံထားရတဲ့အရသာရုပ်လောင်း6လောင်းတွေ့ရှိခဲ့ရပြီးအရသာနေနဲ့အလုံး300လောက်မိရှုခံခဲ့ရတယ်လို့မြင်းမြင့်သက်သေတွေက VOA ပြောဆိုခဲ့ပါတယ်။ကျွန်တော်တို့ရဲ့ဒီကနေ့မနေ့ပတ်အတန်လွတ်စီစဉ်တွေကိုထုတ်လုပ်နိုင်မှုတောင်းဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။ဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုဆောင်မှုကျော်ဖြစ်ပါတယ်။ကျွန်တော်ရဲ့အတန်လွတ်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ။သောတာရှင်များလည်းဘေးအန္တရာယ်ကင်းကွာကြပါစေ။